Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ် January 29ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေညမစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါတိုက်ရိုက်ရှုစားနိုင်ကြပါပြီရှင်။အမထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 19 kHz 15653 line to meter 25 kHz 11803 line to meter 32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့နေ့ကိုမဆုမွန်နဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဩစတြေးလျနိုင်ငံကပါလက်စတိုင်းကယ်ဆယ်ရေးအတွက်ရန်ပုံငွေထည့်ဝင်တာကိုရပ်ဆိုင်းလိုက်ပါတယ်ဂျော်ဒန်အဝေးထိန်ဒရုန်းတိုက်ခိုက်မှုကြောင့်အမေရိကန်စစ်သား3ဦးသေဆုံးသွားပါတယ်အာဆီယံနိုင်ငံကြီးဝင်ကြီးတွေရဲ့အစည်းအဝေးစစ်ကောင်စီကိုယ်စားလှယ်တက်ရောက်မှုကို NUG ဘက်ကကန့်ကွက်လိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့နေ့ကိုပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ့်သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရထိပ်ပိုင်းခေါင်းဆောင်နေတဲ့အမေရိကန်ပြည်ထောင်စု Washington DC ဒဝိုက်ကမြန်မာတွေတွေ့ဆုံဆွေးနွေးပါတယ်။နောက်မြန်မာနိုင်ငံထဲကသတင်းတွေမှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ရွှေပြည်အေးမြို့ကိုစစ်ကောင်စီကပြန်ပြီးတော့သိမ်းနိုင်ရေးဝေဟင်ကရောမြေပြင်ကပါထိုးစစ်ဆင်နေပါတယ်။
ဒီအရသုံးမှုတဲ့ပုံပေါ့စကားစားရင်အတရာကျော်အစွန်ကြီးရင်အတရာကျော်ကစီးနေတာလေ။ကြံနေမျိုးရဲ့သုံးမှုတဲ့ပုံမှာတော့ကျွန်တော် PDF ပြည်သူမှုထားတယ်ပေါ့။ဒါကစိုင်ထားတဲ့အနေနဲ့
စစ်ဆိုင်နေတဲ့အခြေအနေကိုဟုံးမလင်းပြည်သူကာကွယ်တပ်ဖွဲ့တာဝန်ရှိသူပြောပြပေးခဲ့တာပါ။နောက်ကရားကရင်ပြည်နယ်တွေကစစ်ကောင်စီရဲ့တပ်စခန်းပေါင်း20ထက်မနည်းကိုတိမ့်ပိုက်ထိန်းချုပ်နိုင်ပြီလို့ KNDF ကကြေညာပါတယ်။ဒီလိုသတင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင
်။ဩစတြေးလျနိုင်ငံကပါလက်စတိုင်းကယ်ဆယ်ရေးအတွက်ထက်လောင်းရန်ပုံငွေကိုစိုင်းငံ့ထားမယ်လို့ဒီကနေ့ပဲပြောလိုက်တဲ့အတွက်ရန်ပုံငွေထည့်ဝင်မှုစိုင်းငံ့ထားတဲ့နောက်ဆုံးနိုင်ငံတွေကနိုင်ဆုံးနိုင်ငံလည်းဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ရွှေပြောင်းဒုက္ခသည်တွေကိုအကူအညီပေးနိုင်မှုအတွက်ရန်ပုံငွေထည့်ဝင်မှုအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတကာကိုတိုက်တွန်းခဲ့ပြီးတဲ့နောက်နေ့မှာပဲအခုလိုကြေညာခဲ့တာပါ။ရန်ပုံငွေရဆိုင်းရေးအတွက်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာအောက်တိုဘာလကအစ္စရေးနိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟာမတ်စ်သွေးကြွတွေထဲမှာဒရာဇင်နီးပါးဟာပါလက်စတိုင်းဒေသကကုလသမဂ္ဂကူညီကယ်ဆယ်ရေးအဖွဲ့ UNRWA ထဲမှာပါဝင်နေဆိုတဲ့ဆွဆွဲချက်တွေကြေကြေပြန့်ပြန့်နဲ့လင်းလင်းမြန်မြန်ပြီးပြည့်စုံတဲ့စုံစမ်းစစ်ဆေးမှုတွေကိုပြုလုပ်တင်တယ်လို့ဖော်ပြထားပါတယ်။ UNRWA အဖွဲ့ရန်ပုံငွေ60ရာခိုင်နှုန်းနီးပါးပါဝင်နေတဲ့ American, Australia, Britain, Canada, Finland,ဂျာမနီ၊အီတလီ၊ဂျပန်၊နယ်သာလန်နဲ့ဆွစ်ဇာလန်နိုင်ငံစတဲ့နိုင်ငံပေါင်း10နိုင်ငံကလည်းရန်ပုံငွေထောက်ပံ့မှုကိုစိုင်းငံ့ထားပါသေးတယ်။
ဂျော်ဒန်နိုင်ငံအရှေ့မြောက်ပိုင်းစီးရီးယားနဲ့နယ်စပ်အနီးအမေရိကန်စစ်တပ်အခြေစိုက်စခန်းကိုစနေနေ့ညတုန်းကအဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်စစ်သား3ယောက်သေဆုံးပြီးတော့နောက်ထပ်34ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်လို့အမေရိကန်စစ်တပ်အရှေ့လယ်ပိုင်းဒေသဆိုင်ရာကုကဲရေးဌာနချုပ်ကသတင်းပေးပို့ပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြွတွေကြားက4လကြာစစ်ပွဲဖြစ်ပွားခဲ့တဲ့ကာလမှာအမေရိကန်စစ်သားတွေပထမဆုံးအကြိမ်သေဆုံးတာလို့ယုံကြည်ရပါတယ်။စီးရီးယားနဲ့အီရတ်မှာလှုပ်ရှားနေတဲ့အီရန်ဂျော်ဒန်နောက်ခံပေးထားတဲ့တပုံတွေကဂျော်ဒန်ထဲကိုဝင်ပြီးတော့တိုက်ခိုက်ခဲ့တာလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးဌာနကတော့ဒီတိုက်ခိုက်မှုမှာသူတို့တာဝန်မရှိဘူးဆိုပြီးတော့ညင်းဆိုပါတယ်ရှင်။
ရုရှားရဲ့ညဘက်တိုက်ခိုက်မှုတွေကဒရုန်းရှစ်စင်းကိုယူကရိန်းရဲ့လေကြောင်းရန်ကာကွယ်တပ်တွေကပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။မီခိုလာ၊နီပရိုပီထရိုကမင်နီစကီရူဗနာဒေတာတွေအပါအဝင်နေရာတော်တော်များများရဲ့အပေါ်မှာပြန့်တန်းလာတဲ့ဒရုန်းတွေကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောထားတာပါရုရှားရဲ့တိုက်ခိုက်မှုတွေမှာဒရုန်းတွေအပြင် S-300 ဒုံးကျည်3စင်းလည်းပါဝင်ပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကတော့ယူကရိန်းကာကွယ်ရေးညွန်ပေါင်းအဖွဲ့ရဲ့လက်နက်ခဲယံမီးကျောက်တွေနဲ့မော်တော်ယာဉ်ထောက်ပံ့မှုတွေကိုတိုးမြှင့်နိုင်မှုအရေးကြီးတယ်လို့တနင်္ဂနွေနေ့မှာပြောပါတယ်နေတိုအတွင်းရေးမှူးချုပ်ရန်စတော်တန်ဘတ်ကလည်းယူကရိန်းကရုရှားကိုတိုက်ထုတ်ဖို့လိုအပ်နေတဲ့အထောက်ပံ့တွေဆက်မရရှိဘူးဆိုရင်အမေရိကန်ဥရောပနဲ့ကမ္ဘာတခြားဒေသတွေကပိုပြီးထိခိုက်နိုင်နိုင်မယ်လို့ပြောပါတယ်ဒီလိုအခြေအနေမျိုးဟာအာနာရှင်တွေရဲ့တခြားဒေသတွေပေါ်လွှမ်းမိုးချုပ်ကိုင်လိုမှုကိုအားကောင်းလာစေလိမ့်မယ်လို့လည်းသူကပြောထားပါတယ်ရှင
်အီရန်နဲ့ပါကစ္စတန်ကြားဒီလအစောပိုင်းတုန်းကလေကြောင်းတိုက်ခိုက်မှုတွေကြောင့်ဆက်ဆံရေးတင်းမာနေတဲ့အခြေအနေကိုရှော့ချရေးဆွေးနွေးဖို့အတွက်အီရန်နိုင်ငံသားရေးဝန်ကြီး ဟူစိန်အမတ်အဒူလာဟင်ကပါကစ္စတန်နိုင်ငံကိုတနင်္လာနေ့ကသွားရောက်ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးဟာဒီကနေ့မနက်အစောပိုင်းမှာပဲပါကစ္စတန်နိုင်ငံမှာရှိတဲ့လေဒါစခန်းကိုရောက်ရှိလာပြီးတော့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးဂျလီအဘတ်ဂျလနီနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပြောဆိုပါတယ်။ပါကစ္စတန်စစ်တပ်ကအိနီချင်းအီရန်နိုင်ငံအတွင်းကအကြမ်းဖက်သမားတွေခိုအောင်ရနေရာတွေကိုတိုက်ခိုက်ခဲ့ကြောင်းပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုခဲ့ပြီးတော့နှစ်ရက်အကြာမှာပဲပါကစ္စတန်ဘက်ကလည်းအီရန်နိုင်ငံနဲ့ကသူ့ကိုစန့်ကျင်နေတဲ့သဘုံတွေကိုတုံ့ပြန်တိုက်ခိုက်ခဲ့ပါတယ်ဒီလေကြောင်းတိုက်ခတ်မှုတွေအတွင်းမှာတော့အနည်းဆုံး12ဦးသေဆုံးပြီးတော့နှစ်နိုင်ငံဆက်ဆံရေးအတော်လေးတင်းမာနေကြတာဖြစ်ပါတယ်ရှင
် VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တင်လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်ရှင်။လောင်နိုင်ငံမှာဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံသားကြီးဝင်ကြီးများအစည်းအဝေးမှာမြန်မာစစ်ကောင်စီရဲ့အကြီးအကဲအရာရှိတဦးဖြစ်တဲ့နိုင်ငံသားကြီးဝင်ကြီးဌာနအမြင့်တဲ့အတင်းဝင်ဒေါ်မာလာတန်းထိုက်တက်ရောက်ခဲ့ပါတယ်။လောင်နိုင်ငံသားကြီးဝင်ကြီးဆလေးမစိခုမစိကတော့မြန်မာနိုင်ငံနဲ့ပိုပြီးထိတွေ့ဆက်ဆံတာကမြန်မာနိုင်ငံအကြောင်းကိုပိုပြီးနားလည်နိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေသာမကဘဲနဲ့နိုင်ငံတကာအတိုင်းဝိုင်းကြားမှာလည်းတကယ့်ပဂရိဖြစ်ပျက်နေတာတွေကိုသေချာနားလည်သဘောပေါက်လာမှာဖြစ်တယ်လို့ပြောပါရယ်။ NGO မြို့သားညီညွတ်ရေးအစိုးရနိုင်ငံသားကြီးဝင်ကြီးဌာနဒုတိယဝင်ကြီးဦးမိုးစောဦးကတော့အခုလိုအာဆီယံနိုင်ငံသားကြီးဝင်ကြီးတွေအစည်းအဝေးမှာမြန်မာစစ်ကောင်စီနိုင်ငံသားကြီးဝင်ကြီးဌာနအကြီးအကဲရရှိသူကိုဖိတ်ကြားခဲ့တာဟာအာဆီယံအဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်ကိုအလဲကျဥက္ကဋ္ဌလာအိုနိုင်ငံကချိုးဖောက်တာလို့ဝေဖန်ပြောဆိုထားပါတယ်
။တို့အနေနဲ့ကတော့အာဆီယံရဲ့စိုးစိုးပြောတဲ့သဘောတူညီထားချက်တွေကိုဟိုလေးစားလိုက်နာရမှာပေါ့နော်ဒီလိုမျိုးလေးစားလိုက်နာမှုရှိဘူးသလိုရှိတော့ကျွန်တော်တို့အနေနဲ့ဒီအာဆီယံတစ်ခုလုံးအနေနဲ့သဘောတူညီချက်များနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်လည်ပြီးတော့ဟိုစမ်းစစ်လေ့လာမယ့်သဘောတော့ရှိပါတယ်ခင်ဗျာ။
မြန်မာနိုင်ငံအကြက်တဲကိုဖြည့်ရှင်းရမှာဒေတာရဲနိုင်ငံတွေအနေနဲ့အာဏာသိမ်းမှုကိုဆန့်ကျင်နေတဲ့အဖွဲ့အစည်းတွေသက်ဆိုင်ရာအဖွဲ့အစည်းအလုံးနဲ့ဆက်သွယ်ဆောင်ရွက်ဖို့နိုင်ငံတကာအတိုက်အဝန်းကတိုက်တွန်းပြောဆိုနေချိန်မှာမြန်မာစစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးဌာနအရာရှိတဦးကိုလာအိုနိုင်ငံကအစည်းအဝေးတက်ဖို့ဖိတ်ကြားခဲ့တဲ့အတွက်အခုလိုဝေဖန်လိုက်တာပါ။အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေရဲ့အစည်းအဝေးဟာအာဆီယံနိုင်ငံခေါင်းဆောင်တွေတက်ရောက်တဲ့ထိပ်သီးအစည်းအဝေးမတိုင်ခင်လုပ်တဲ့အကျိုးအစည်းအဝေးတစ်ခုလည်းဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာအပြစ်ခတ်ရစဲရေးအတွက်တရုတ်နိုင်ငံဘက်ကကြားဝင်ပြီးတော့ကြိုးပမ်းနေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်သံမတ်ကြီးယိုဝန်ကမနေ့ကပြောဆိုလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုပြန်နိုင်ရေးနောက်ရခိုင်ပြည်နယ်အတွင်းကအပြစ်ခတ်ရစဲရေးအတွက်တရုတ်နိုင်ငံကကြိုးပမ်းနေတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝန်ကြီးဒေါက်တာဟာဆန်မမတ်နဲ့တွေ့ဆုံပြီးမှသတင်းနောက်တွေကိုပြောဆိုသွားတာဖြစ်ပါတယ်တရုတ်နိုင်ငံရဲ့ကြားဝင်မှုအရမြန်မာစစ်ကောင်စီအနေနဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်တွေအရင်ကလည်းရပြီးတဲ့ဖြစ်တဲ့အကြောင်းနောက်ထပ်ရခိုင်ပြည်နယ်ထဲမှာထပ်ပြီးတော့ရစေချင်ပါတယ်လို့တရုတ်သံမတ်ကြီးကပြောဆိုပါတယ်ရခိုင်ပြည်နယ်အတွင်းရခိုင်တပ်တော်ခေါ်အေအေနဲ့မြန်မာစစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကစခန်းတွေလက်လွတ်ဆုံးရှုံးနေတဲ့အချိန်မှာပဲတရုတ်သံမတ်ကြီးရဲ့ပြောကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးဘင်္ဂလားဒေ့ရှ်မြန်မာတရုတ်သုံးနိုင်ငံပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကအခက်အခဲတွေကြားမှာရပ်တန့်နေပေမဲ့ယုံကြည်မှုရှိဖို့လိုတဲ့ကြောင့်လဲတရုတ်သံမတ်ကြီးကပြောပါတယ်ဒုက္ခသည်ပြန်ပို့ရေးအစီအစဉ်အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားမှာသဘောတူထားပေမဲ့နှစ်နဲ့ချီပြီးတော့အကောင့်ထဲပေါနိုင်ခြင်းမရှိသေးပါဘူးတရုတ်ဘက်ကကြားဝင်ဆက်ဆက်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကရောအေအေရခိုင်တပ်တော်ဘက်ကပါသတင်းတစုံတရာထုတ်ပြန်ကြေညာတာမရှိသေးပါဘူးရှင်
မြောက်ကိုရီးယားဟာရေတပ်နျူကလ িয়ার လက်နက်တပ်ဆင်မှုကိုအရှိန်မြင့်လုဆောင်တဲ့အနေနဲ့ရေငုပ်သင်းမောကနေပစ်လွတ်တဲ့ Cruise Missile ဒုံးကျည်တဲ့ SLCM ကိုတနင်္ဂနွေနေ့ကစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ဒါဟာတစ်ပတ်အတွင်းဒုတိယအကြိမ်ဖြစ်အဆင့်မြင့်တင်ထားတဲ့ Cruise Missile ဒုံးကျည်ကိုပစ်ခတ်နိုင်ခဲ့တာလည်းဖြစ်တယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြထားပါတယ်။ဒီ cruise missile ဒုံးကျည်တဲ့စမ်းသပ်မှုကိုခေါင်းဆောင်ကင်ဂျုံအုံကိုယ်တိုင်ကြီးကြပ်ခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်ကစမ်းသပ်ပစ်လွတ်ခဲ့တဲ့မဟာဗျူဟာမြောက် cruise ဒုံးကျည်အမျိုးအစားလည်းဖြစ်ပါတယ် cruise missile ဒုံးကျည်တွေဟာနိုင်ငံရဲ့အရှိတ်ကန်ယူရန်ပင်လယ်ပြင်ကနေပြန်တမ်းပြီးတော့တတ်မှတ်မထားတဲ့ပစ်မှတ်တစ်ခုဖြစ်တဲ့ကျွန်းတစ်ခုကိုထိမှန်ခဲ့ကပြန်တမ်းချိန်နှစ်နာရီကျော်ကြာတယ်လို့နိုင်ငံပိုင်သတင်းဌာန KCN နဲ့KCN နေသတင်းမှာဖော်ပြထားပါတယ်တက်မတော်ကိုခင်မြောင်လှုပ်ဆောင်မှုတွေကရေတပ်အင်အားကိုကောင်းမွန်အောင်အကောင့်ထည့်ဖို့တဲ့ထဲမှာဒါဟာဗျူဟာမြောက်အရေးပါတဲ့စံသက်အောင်မြင်မှုတစ်ခုလို့မြောက်ကိုရီးယားခေါင်းဆောင်ခင်ကပြောကြားခဲ့ကြောင်းနိုင်ငံပိုင်သတင်းဌာန KCN နေသတင်းဌာနမှာဖော်ပြထားပါတယ်ရှင်
ဂျပန်နိုင်ငံသားတွေတရုတ်နိုင်ငံကိုလာရောက်တဲ့အခါမှာဗီဇာကင်းလွတ်ခွင့်အစီအစဉ်ပြန်ပြီးတော့စတင်နိုင်မှုအရေးအလေးနက်ထားစဉ်းစားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပဲပြောဆိုလိုက်ပါတယ်။နေဆက်ဖြတ်ကျော်ခီးသွားလာမှုပိုးပြီးတော့မှလွယ်ကူလာစေဖို့အတွက်နှစ်နိုင်ငံသားမှပူးပေါင်းဆောင်ရွက်သွားဖို့မျှော်လင့်ပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝေဘင်းကပုံမှန်ကျင်းပနေကြသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။ဂျပန်နိုင်ငံသားတွေအပါအဝင်နိုင်ငံသားတွေတရုတ်နိုင်ငံထဲကိုဝင်ရောက်တဲ့အခါမှာတော့လွယ်ကူချောမွေ့စေရေးကိစ္စရပ်ကိုတရုတ်နိုင်ငံဘက်ကအမြဲတမ်းအလေးထားဆောင်ရွက်ခဲ့ကြောင်းနဲ့ဂျပန်အတွက်ဗီဇာကင်းလွတ်ရေးမူဝါဒကိုပြန်ပြီးတော့စတင်နိုင်မှုအတွက်အလေးနက်ထားစဉ်းစားသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံဘက်ကလည်းဒီအစီအစဉ်နဲ့ပတ်သက်ပြီးတော့အပြန်အလှန်လက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်တယ်လို့ပြောရေးဆိုခွင့်ရှိသူဝမ်ဝေဘင်းကပြောပါတယ်။ကမ္ဘာကန်ကရောဂါ COVID-19 မတိုင်ခင်တုန်းကတော့ဂျပန်နိုင်ငံသားတွေဟာဗီဇာမလိုဘဲနဲ့တရုတ်နိုင်ငံကို14ရက်အထိဝင်ရောက်နေထိုင်ခွင့်ရခဲ့ကြတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမဆုမောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရထိပ်ပိုင်းခေါင်းဆောင်နေတဲ့အမေရိကန်ပြည်ထောင်စု Washington DC တဝိုက်မှာရှိတဲ့မြမရေးလှုပ်ရှားသူတွေတွေ့ဆုံဆွေးနွေးကြတဲ့သတင်းကိုတင်ပြပေးကြပါတယ်။ຫນွေອູ້ດໍລັນຍີ້ຫາປີດູດໍລັນຍີ້ဖြစ်တာຫມູ່ລູດີເຫຼົ່າຊ້າຫມູ່ອောင်ມຽນນາຍີ້ກໍປີດູເລນະປົ່ງມັນທີ່ດ້ວຍສັດສານໃນຜູ້ອຍີ້ຈີບາເດລູຈ້າກາລາອະມິໂຊາຍີ້ຍູ່ຍີ້ຊູຍາ NUG ຕະມະຣາຍົງປ ્યો ຄວິນຍາອູ້ຈໍຊໍກະປ ્યો ບາເດອເມຣິກັນປີດອງຊຸວາຊິງຕັນ DC ມືດໍມາພຶ້ນເລຖ້າເດ NUG ນາຍງານຈ້າຍີ້ຍົງມາ NUG ນາຍງານຈ້າຍີ້ວົນຈີອປາວິນ NUG ຍેໄຖຕັນມາຕາວິນຊິເດດູເລນະອເມຣິກັນມາຊິຫນີເດມຽນມາຫນ່ວຍບ້ວດີမနေ့တနင်္ဂနွေနေ့တော့ကတွေ့ဆုံတဲ့အချိန်မှာ NUG အစိုးရဆောင်ရွက်နေရတဲ့လှုပ်ရှားမှုတွေသူတို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့ပတ်သက်ပြီးတော့မြန်မာနယ်ပွားတွေကိုရှင်းလင်းပြောဆိုခဲ့ပါတယ်။ဒီတွေ့ဆုံပွဲကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုစံကျော်ကအပြည့်အစုံတင်ပြပေးပါမယ်ရှင်
။အမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ကတာဝန်ရှိလူကြီးတွေနဲ့အမေရိကရောက်မြန်မာနယ်ပွားတွေရဲ့တွေ့ဆုံဆွေးနွေးပွဲတစ်ရက်ကိုဇန်နဝါရီ28ရက်ညနေပိုင်းမှာအမေရိကန်ပြည်ထောင်စု Washington DC ကနိုင်ငံသားရေးဝန်ကြီးဌာနရုံးမှာပြုလုပ်ခဲ့ပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲကိုပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ဥက္ကဋ္ဌဦးအောင်ကြည်ညွတ် NUG နိုင်ငံသားရေးဝန်ကြီးဌာနဝန်ကြီးဒေါ်စင်မအောင်နိုင်ငံသားရေးဝန်ကြီးဌာနဒုဝန်ကြီးဦးမိုးစောဦးဆက်သွယ်ရေးသတင်းအချက်အလက်နဲ့နေပညာဝန်ကြီးဌာနဝန်ကြီးဦးထင်လင်းအောင်လူ့အခွင့်အရေးဝန်ကြီးဌာနဒုဝန်ကြီးဦးအောင်ကျော်မိုးကုလသမဂ္ဂဆိုင်ရာတမန်ကြီးဦးကျော်မိုးထွန်းတို့နဲ့အတူတမတာယုံပြောရေးဆိုခွင့်ရှိသူဦးကျော်စောတို့တက်ရောက်ဆွေးနွေးခဲ့ကြပါတယ်
ဒီလိုတွေ့ဆုံနေဖို့ကအင်မတန်မှအရေးကြီးတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကနေဦးတော်လှန်ရေးပြည်သူတွေတော်လှန်ရေးပြည်သူတွေရဲ့အသံနားထောင်ပါဒီပြည်သူတွေဆိုတာမှပြည်တွင်းမှာရှိပြည်သူတွေရောပြည်ပေါ်မှာရောက်နေမြန်မာနေပွားတွေရောသူတို့ရဲ့ခံစားချက်သူတို့ရဲ့အမြင်သူတို့တွေကလည်းတော်ရင်တည်းမှာပါဝင်နေကြတာတဒတ်အားနဲ့အမျိုးစုံကဏ္ဍပေါင်းစုံနဲ့ပါဝင်နေကြတာအဲ့တော့ဒီပြည်သူတွေရဲ့အသံနားထောင်ဖို့အင်မတန်အရေးကြီးတယ်ဒါမှကိုဝေဖန်တာတဲ့အပြင်ကနေပြီးတော့ဒီပြည်သူတွေရဲ့ဝေဖန်မှုကိုခံရမယ်အချင်ညာကိုယူရမယ်အဲ့ဟာအင်မတန်အရေးကြီးပါတယ
်တွေ့ဆုံဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်မယ်ရီလန်းပြည်နယ်ဝါရှင်တန် DC နော့သ်ကိုရိုလိုင်းနားပြည်နယ်ပန်ဆယ်ဗေးနီးယားပြည်နယ်နဲ့နယူးယောက်ပြည်နယ်အစားရှိတဲ့ပြည်နယ်6ခုကလူဦးရေ100ကျော်တက်ရောက်ခဲ့ကြပါတယ်
ကိုနိုင်ကြလာလို့ရှိရင်စကားစားခွဲမှာဒါအရင်ကနှစ်ဆက်ဆက်ခက်ဆက်ဆက်ကလုတ်ခဲ့တယ်ပဲတော့ဒါမျိုးတွေအမားတို့အဖြစ်ခံလို့မရအဲ့တော့တော်နိုင်ရေးချင်းရေးချင်းအញ្ញမ်းမြင်နေတယ်အောင်မြင်နေတယ်ဒါပေမဲ့အစိုးရတိုက်တိုက်ပွဲသွားဖို့အတွက်ကတော့အရန်ရေးချင်းရဲ့ဒီအချိန်ကဒီအချိန်မှာအခွဲခွဲပြပြဖြစ်နေရင်အမားရောဒီမှာဆိုဟိုဘယ်လိုပြောမလဲဆက်လက်လှုပ်ရှားမှုပေါ်မှာအများကြီးဘူတီနဲ့ရေးချင်းတယ်ပေါ့ဒါကြောင့်မလို့လေဒါလေးတွေဟိုမှာပြောချင်တော့ဒီနေ့ပွဲတက်ရောက်လာတာဖြစ်ပါတယ်
ပြည်သူတွေရှီကနေအစပြုပေါက်ပွားလာတဲ့အာနာရှင်စနစ်ကိုစန့်ကျင်နေတဲ့ຫນွေဦးတော်လန်ရေး၃နှစ်တာကာလအတွင်းမှာ NUG အစိုးရအနေနဲ့လက်ရှိကြုံတွေ့နေရတဲ့အခက်အခဲစိန်ခေါ်မှုအောင်မြင်မှုအကြောင်းအရာတွေကိုပြည်သူတွေကိုအသိပေးပြောကြားခဲ့တယ်လို့ပြည်သူတွေရဲ့လက်ရှိတော်လန်ရေးအပေါ်အမြင်သဘောထားမှတ်ချက်တွေကိုလည်းနှူးနှက်ဖက်တွေးဆရှင်းလင်းခဲ့ကြပါတယ်စစ်အာနာရှင်စနစ်ကိုစန့်ကျင်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီစနစ်ပေါ်ထွန်းရေးအတွက်ကိုဖော်ဆောင်နေချိန်မှာတော်လန်ရေးကိုအဘက်ဘက်ကပူးပေါင်းပါဝင်နေရသူတွေနဲ့အခုလိုတွေ့ဆုံဆွေးနွေးမှုတွေအားလည်းတော်လန်ရေးအမြန်အောင်မြင်စေဖို့အတွက်ကိုထိရောက်တဲ့အထောက်ပံ့တွေဖြစ်စေတယ်လို့တမနာယုံပြောခွင့်ရဦးကျော်စောကပြောပါတယ်
။တွေ့တဲ့ကောင်းတယ်။ကျွန်တော်ဟိုကျွန်တော်ဝန်ကြီးတယောက်ပြောတယ်လို့ပေါ့။ကျွန်တော်တို့ကပြည်သူတွေကိုအားပေးတာမဟုတ်ဘူး။အပြန်အလှန်ပြည်သူတွေစီကအားယူရတာပေါ့။ဒါပြည်သူတွေကိုလည်း ကျွန်တော်အားပေးတာဆိုတော့ကျွန်တော်ဖြစ်တဲ့ဟာတွေအမှန်တရားတွေပြောမယ်ဘယ်လိုအောင်မြင်မှုတွေရှိဘယ်လိုဆင်ခေါမှုတွေရှိတယ်ဘယ်လိုအောင်မြင်မှုတွေရလာနိုင်တယ်ဆိုတော့ကျွန်တော်ပြည်သူတွေစီကလည်းပြည်သူရဲ့ထောက်ခံမှုပြည်သူရဲ့အကြံဉာဏ်ပေးမှုပြည်သူရဲ့ဝေဖန်မှုနာခံခြင်းအပြင်အဲဒါဆိုအပြန်အလှန်အားယူတဲ့ဟာပေါ့အင်မတန်မှလည်းအားရှိစေပါတယ်
လက်ရှိမှာအဖက်ဖက်ကကြာရှုံးနေတဲ့ဆရာနာရှင်တွေအနေနဲ့နိုင်ငံရေးရအလှည့်ပြောင်းတွေလှုပ်လာခဲ့ရင်လည်းပြည်သူတွေအနေနဲ့မျက်စိလည်ရှုပ်ထွေးမသွားမိစေဖို့နဲ့စစ်အာဏာရှင်စနစ်အမြင့်ပြတ်ပြီးစစ်မှန်တဲ့ဒီမိုကရေစီစနစ်ဖြစ်တည်အကောင်အထည်ပေါ်လာတဲ့အထိအတူတကွကြက်ကြက်ခန့်တွန်းလှန်တိုက်ပွဲဝင်သွားကြဖို့အတွက်ကိုလည်း NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကလည်းလူထုနဲ့တွေ့ဆုံပွဲမှာအသိပေးပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ဒါကတော့ NUG ရဲ့ထိပ်ပိုင်းကောင်းဆောင်နေတဲ့ Washington DC တဝိုက်ကမြန်မာတွေတွေ့ဆုံဆွေးနွေးကြတဲ့သတင်းကိုကိုရိုင်းသွားရောက်ပြီးတော့သတင်းယူခဲ့တဲ့ကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သခိုင်းတိုင်းဘက်ကအခြေအနေကိုတင်ပြပေးကြပါမယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ရွှေပြည်မြို့ကိုစစ်ကောင်စီတပ်နဲ့တပ်ကဝေဟင်ကရောမြေပြင်ကပါထိုးစစ်ဆင်တိုက်ခိုက်နေပါတယ်မြို့ရဲ့နေရာတချို့ကိုတော့စစ်ကောင်စီတပ်ကတပ်ဆွဲထားပြီးတော့နှစ်ဖက်စီးရဲတင်းမာနေပါတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်မကွေးတိုင်းရေစကြိုမြို့မှာတော့စစ်တပ်ကမီးရှို့ထားတဲ့အတွက်တရွာလုံးနီးပါးမီးလောင်ကျွမ်းခဲ့တယ်လို့တပ်ကြီးဖိုးဘွားနှစ်ဦးလည်းမီးလောင်သေဆုံးခဲ့ရပါတယ်စကိုင်းတိုင်းနဲ့မကွေးတိုင်းနေရာအခြေအနေကိုစီသူပြောပြပေးပါရှင်
စကိုင်းတိုင်းအထက်ပိုင်းချင်းတွင်းမြစ်ဘေးကအချက်ချာကြတဲ့ရွှေပြည်အေးမြို့ကိုအခုလ26ရက်နေ့ကစလို့စစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပြီးတော့မြေပြင်ကနေစစ်တပ်နဲ့ချမ်းနီအမျိုးသားတပ်တို့ကပူးပေါင်းပြီးတော့ရွှေပြည်အေးမြို့ရဲ့နေရာတချို့မှာပြန်လည်ဝင်ရောက်တပ်ဆွဲနေတာပါဘုံကျဲတိုက်ခိုက်မှုအတွင်းအဆောက်အဦအချို့လည်းပျက်စီးခဲ့တယ်လို့ဟောမလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကမြေပြင်စစ်ရေးအခြေအနေကိုအခုလိုပြောပြပါတယ
်ဒီ26ရက်နေ့က MND နဲ့ဘုံကျဲအလုံးနေရာမျိုးကျဲပြီးတော့ရွှေပြည်အေးရဲ့သုံးမွန်တပုံပေါ့ခေါယုံရှိတဲ့ဘက်အခန်းကိုစကားစာရင်အတရာကျော်အစွန်လီရင်အတရာကျော်ကစီးနေလာတယ်။ကြံတဲ့မျိုးရဲ့သုံးမွန်တပုံမှာတော့ကျွန်တော်ပြည်ရဲ့ပြည်စုမှုထားတယ်ပေါ့ကတည်းဆိုင်ထားတဲ့အနေထားပဲတိုက်ပွဲရတော့မဖြစ်သေးဘူး။အိမ်တွေတော်တော်များတော့ပျက်စီးသွားတယ်။လူတွေကတော့သူတင်းဆောင်ချတာတော့ဖြစ်တဲ့အတွက်လူအထူးကြောက်တော့မရှိဘူး။အိမ်တွေကတော့ဟိုပျက်စီးသွားတယ်သူတို့ကတော့ဒီရွှေပြည်မြို့ကိုပြန်သိမ်းဖို့ပြင်ဆင်နေတာပဲဒီမြို့ကျသွားပြီးခေတ်ကဒီမြို့ကိုပြန်သိမ်းဖို့သူတို့ပြင်ဆင်နေတာတော့ကြာပြီ။ဒါပြီးတော့မစစ်ကြောင်းလေးတွေလာထိုးတယ်အဲ့ဒီမှာ TT ပြိုက်ပဲဖြစ်တယ်ဒါပေမဲ့မြို့နားတော့မရောက်နိုင်ဘူးအခုကတော့အလုံးကြီးမြက်လေကြောင်းရောကြီးကြောင်းရောပေါင်းပြီးတော့မှဝင်စည်းတာပေါ့
စစ်တပ်ဟာလေကြောင်းကနေ Jet Fighter တွေနဲ့ဘုံကျဲတိုက်ခိုက်တာမဟုတ်ပဲတရုတ်ပို့ဆောင်ရေးဟယ်လီကော်ပတာပေါ်ကနေလက်ပစ်ဘုံတွေကိုစနစ်တန်ဖြုတ်ပြီးကျဲချတာဖြစ်ပြီးတော့ပျက်စီးဆုံးရှုံးတဲ့အဆောက်အဦအရေအတွက်အတိအကျမသိရသေးဘူးလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပေမဲ့စစ်တပ်အာဘော်တွေကိုအမြဲဖော်ပြနေတဲ့စစ်တပ်ထောက်ခံတဲ့လူမှုကွန်ရက်ဆောင်ရွက်နာတွေမှာတော့ရွှေပြည်အေးမြို့ကိုအလုံးစုံပြန်လည်ထိန်းချုပ်သိမ်းပိုက်နိုင်ပြီလို့ရေးသားနေကြပါတယ်စကိုင်းတိုင်းအထက်ပိုင်းဖောင်းပြင်းမြို့နဲ့ဟုံးမလင်းမြို့ကြားချင်းတွင်းမြစ်ဘေးမှာတရှိပြီးတော့လမ်းပန်းဆက်သွယ်ရေးအရအချက်ချာကြတဲ့ရွှေပြည်အေးမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေက2023ခုနှစ်နိုဝင်ဘာလနောက်ဆုံးအပတ်ထဲမှာသိမ်းပိုက်နိုင်ခဲ့ပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေမြို့ကိုထိန်းချုပ်ပြီးတစ်လအကြာဒီဇင်ဘာလနောက်ဆုံးအပတ်မှာလည်းမြို့ကိုပြန်လည်သိမ်းပိုက်ဖို့အတွက်စစ်တပ်ဘက်ကထိုးစစ်ဆင်ခဲ့ပြီးမဲ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြန်လည်ပြင်းထန်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကပြန်လည်ဆုတ်ခွာသွားခဲ့ပြီးတော့အခုဒီချိန်မှာတော့ရှမ်းပြည်အမျိုးသားတပ်နဲ့ပူးပေါင်းပြီးတကြော့ပြန်ထိုးစစ်ဆင်လာတာလည်းဖြစ်ပါတယ်။ဒါကစကိုင်းတိုင်းတဲကရွှေပြည်အေးမြို့ရဲ့အခြေအနေတွေပါမကွေးတိုင်းရေစကြိုမြို့နယ်ထဲမှာဆိုရင်လဲစစ်တပ်ဘက်ကနေအိမ်တွေကိုမီးရှို့ခဲ့တာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဇန်နဝါရီလ28ရက်ညနေပိုင်းမှာရေစကြိုရေလဲကျွန်းအနီးကကျူရွာကိုမီးရှို့သွားခဲ့ပြီးတော့တပ်ကြီးဘိုးဘွား2ဦးနေအိမ်ထဲမှာမီးလောင်သေဆုံးခဲ့ပါတယ်ကျူရွာမီးရှို့ခံရတဲ့အခြေအနေနဲ့ပတ်သက်လို့ရေစကြိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲဘော်ဝေကြီးကအခုလိုပြောပြပါတယ
်မီးဝင်ရှို့သွားတာပါဆရာနော်အဲဒီဆော့ကြီးတွေနဲ့သူတို့ကတည်းကတောင်းထားတဲ့အခွင့်ပေါ့30 40လောက်တော့ရှိမှန်းခင်ဗျဟုတ်ဘာအင်ဂျင်200ကျော် 300 နီးပါးရှိတာပေါ့နော်အဲ့တော့အကုန်လုံးနီးပါးတော့ပါသွားတယ်လို့ပြောတယ်ဒါပေမဲ့အင်ဂျင်အပြီးကျတော့ကျွန်တော်စီစစ်နေတယ်ဟုတ်မချောင်းနိုင်တဲ့တက်ဤပြစ်ချက်မဲ့တယ်အဲ့ဒီကျွန်တော်တို့ကညီလောင်နေရနေနီးရနေပေါ့ဒါပေါ်ဒီနှစ်ခုတွေ့ရတယ်ဟုတ
်ကျူရွာမီရှုခံရတဲ့နေ့မှာပဲကျူရွာနဲ့နှစ်မိုင်နီးပါးဝေးတဲ့အေယော်ရီမြေဘေးကစင်မရဲကျေးရွာကိုကာဝေးတပ်ဖွဲ့တွေကဝင်ရောက်တင်ပိုက်ခဲ့ပြီးတော့မီးရှို့ခံရတဲ့ကျူရွာမှာတော့တိုက်ပွဲဖြစ်တာမရှိဘူးလို့လည်းကာဝေးတပ်ဖွဲ့တွေကပြောပါတယ်ကျူရွာကိုမီးရှို့ပြီးတဲ့နောက်စစ်တပ်ဟာရေစကြိုမြို့ကိုပြန်လည်ဆုတ်ခွာသွားပြီးတော့နေအိမ်တွေမီးလောင်ဆုံးရှုံးတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ
ဒါကတော့စကိုင်းတိုင်းနဲ့မကွေးတိုင်းရဲ့ဆီရဲ့အခြေအနေကိုစီသူပြပြပေးခဲ့တာပါရှင်။ဆက်ပြီးတော့ကရင်နီကယားပြည်နယ်ဘက်ကအခြေအနေကိုလည်းတင်ပြပေးကြပါမယ်။ကယားကရင်နီပြည်နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းပေါင်း20ထက်မနည်းကိုသိမ်းပိုက်ထိန်းချုပ်ထားနိုင်ခဲ့ပါပြီလို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကပြောဆိုလိုက်ပါတယ်။အရင်တုန်းကစစ်ကောင်စီတပ်တွေစိုးမိုးခဲ့တဲ့မော်ချီနမ်းမဲခုံနဲ့ဒေသတချို့ကတော့အခုခါမှာစစ်ကောင်စီကင်းစင်နေမြေဖြစ်သွားပြီလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတားအေဆိုက VOA ကိုပြောပါရယ်အကြောင်းဆုံးမတ်ရင်ချင်းတိုင်းပြောပြပေးပါမယ်ရှင
်ဒီကရက်2023ခုနှစ်နှစ်ကုန်ပိုင်းလောက်ကဂီနီတော်လှန်ရေးတပ်ဖွဲ့တွေရဲ့တလေးလုံးစစ်စင်ရေးစတင်ကြတဲ့ကစစ်ကောင်စီတပ်နဲ့နှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတဲ့နောက်လွိုက်ကော်ဒီမော့ဆိုနဲ့မိုးပြဲမြို့တွေမှာရှိတဲ့စစ်ကောင်စီတပ်စခန်းပေါင်း20ထဲမှနေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးလွိုက်ကော်ခြေဆိုင်ဒေသကုတ်ကဲမှုစစ်ဌာနချုပ်ကလည်းဝိုင်းရံချင်းချောက်တိုက်ခိုက်ခဲ့ကြောင်းကီနီအမျိုးသားများကာကွယ်ရေးတပ် KNDF ကတနင်္ဂနွေနေ့မနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်ထိုင်းမြန်မာနယ်စပ်အနီးကမဲဆက်မြို့ကိုလည်းကီနီတော်လှန်ရေးတပ်ဖွဲ့တွေကအပြစ်သက်သိမ်းပိုက်ထိန်းချုပ်နိုင်ခဲ့တာပါ။လက်ရှိမှာတော့ကီနီပြည်နယ်တွေကတန်လွင်မြစ်အရှိချမ်းဒေသအများစုကိုကီနီတော်လှန်ရေးတပ်တွေကထိန်းချုပ်ထားပါတယ်။ကီနီတပ်ပေါင်းစုထိန်းချုပ်ထားတဲ့ဒေသတွေကြောင်း KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတအုပ်ဖြစ်တဲ့တာအက်ဆိုက VOA ကိုအခုလိုပြောပါတယ
်။မဲဆဲမြို့နောက်ပြီးတော့နမ်ဖက်ခုံမြို့ပြီးရွာတစ်မြို့ပေါ့နော်။အဲ့ဒီမြို့တွေကတော့မြို့အဆင့်ရှိတဲ့ဒီစစ်ကောင်စီကင်းစင်ထားတဲ့မြို့တွေဖြစ်တယ်။နောက်ပြီးတော့ဒီမော်ကြီးဒေသကတော့ဒါစစ်ကောင်စီကင်းရှင်းထားတဲ့ဒါဖာဆောင်မြို့နယ်ရဲ့ထက်ကအစိပ်ပိုင်းတစ်ခုဖြစ်တယ်ပေါ့နော်။ဆိုတော့မော်ကြီးဒေသကတော့ဖာဆောင်မြို့နယ်ထက်ကအစိပ်ပိုင်းတစ်ခုဖြစ်တယ်။မော်ကြီးဒေသမှာလည်းစစ်ကောင်စီနေတာရှိတော့ဘူးလား။ကင်းစင်ထားတဲ့နေရာမျိုးဖြစ်တယ်ပေါ့နော်။
ဇန်နဝါရီလထဲမှာလည်းဖဲခုံမြို့အခြေဆိုင်စကခခုနှစ်ရဲ့စခန်းတွေဖြစ်တဲ့လွဲပတ်တာကုန်းဆောင်စတဲ့ကာကင်းကုန်းစခန်းတွေအားလုံးတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ကြောင်းနဲ့ဘောခဲမြို့နယ်ရွာသစ်နဲ့ဘောခဲကြားက12မိုင်ကုန်းစစ်ကောင်စီတပ်စခန်းကိုလည်း KND တော်လှန်ရေးတပ်ဖွဲ့တွေတိုက်ခိုက်ပြီးရွာသစ်ကိုထိန်းချုပ်နိုင်ခဲ့တယ်လို့ပြောပါရယ်အလားတူရှားတော်မြို့အတွင်းမှာရှိတဲ့စစ်ကောင်စီကင်းစခန်းတွေအားလုံးကိုသိမ်းပိုက်နိုင်ခဲ့ကြောင်းလည်းထုတ်ပြန်ကြမှာဖော်ပြထားပါရယ
်ကျွန်တော်တို့တော်လှန်တပ်ဖွဲ့တွေဘာကြောင့်မလို့ဒီလိုစစ်ရေးရအောင်မြင်မှုတွေရတယ်လဲဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းအရင်ရှိရင်ဇွဲလက်နဲ့ကန်တိုင်းဒါလည်းနဲ့ကန်အဖွဲ့တွေကောနောက်ပြီးမှအနာသိမ်းပြီးနောက်ပိုင်းမှာထပ်ပေါ်လာတဲ့ဒါပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကောဒါစီစီလုံးလုံးနဲ့စီလုံးရင်ညွှန်းစွာနဲ့ဒါပူပေါင်းပြီးတော့ဒါစစ်စင်ရေးတွေပေါ့နော်အစီအရာပူပေါင်းနိုင်ခဲ့တဲ့အတွက်ဒီလိုအောင်မြင်မှုတွေရတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်။ဖားဆောင်မျိုးနဲ့မော်ချီဒေတာတစ်ခုလုံးကိုကီနီတော်လှန်ရေးတပ်ဖွဲ့တွေကထိန်းချုပ်စိုးမိုးနိုင်ခဲ့ပါတယ်။ဒီမော်ချီဒေတာမှာအခြေစိုက်တဲ့စစ်ကောင်စီတပ်စခန်းတွေစစ်စေးရေးဂိတ်တွေစခန်းကုန်းတွေအားလုံးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကသူတို့တက်ဆွဲရာနေရာကနေစွန့်ခွာထွက်ပြေးသွားခဲ့တာကြောင့်တိုက်ပွဲတစုံတရာဖြစ်ပွားခြင်းမရှိဘဲထိန်းချုပ်သိမ်းပိုက်နိုင်ခဲ့တာလို့ဆိုပါတယ်။တော်လှန်ရေးတပ်ဖွဲ့တွေကထိန်းချုပ်ထားနိုင်တဲ့နေရာတွေမှာဒေသခံတွေကနေအိမ်တန့်ရှင်းရေးပြန်လုပ်တာမျိုးတွေလုပ်လို့ရနိုင်ပေမဲ့နေရက်ပြန်ပြီးနေထိုင်ဖို့ကတော့လေကြောင်းရန် NDA မကင်းသေးဘူးလို့ဗဟိုပြန်ကြားရေးတာဝန်ရှိသူတအုပ်ဖြစ်တဲ့တာအဆိုကပြောပါတယ
်စစ်ကောင်စီရဲ့လေကြောင်း NDA ကြောင့်ပေါ့နော်ပြည်သူတွေကတော့နေရက်ပြန်လည်နေထိုင်ဖို့ကဟိုလောဆယ်တော့ခက်ခဲရှိသေးတယ်ဒါပေမဲ့နေအိမ်ပြန်ပြီးတော့တန့်ရှင်းပြန်လုပ်တာတို့ဘာလို့ကတော့ဟိုလုပ်လို့ရနိုင်တဲ့အခြေအနေမျိုးဖြစ်တယ်ပေါ့နော်ဆိုတော့တော့ပြန်လဲပြီးတော့နေထိုင်နေရပြန်ဖို့ကတော့အခြေအနေမပြေးသေးတဲ့အခြေအနေမျိုးဖြစ်ပါတယ
်ကီနီလူခွင့်ရေးတီထောင်သူကိုပညာကတိုက်ပွဲတွေမရှိတော့ပေမဲ့ဒေသခံတွေပြန်လာနေဖို့စိုးရိမ်စရာရှိတယ်လို့အခုလိုပြောပါတယ
်ဒီကလူပြန်နေဖို့ခက်ခဲတဲ့အဓိကကြောင့်ကတော့တိုက်ပွဲတွေမရှိဆိုမှလည်းဖြစ်ပါသေးတယ်ဆက်ကပေါ်ပါလိုလင်းနေခြင်းနဲ့လမ်းထူတာတွေရှိတော့ပေါ့နော်အားလေနေနဲ့လမ်းကျတာရှိတယ်အဲ့ဒါလည်းပြန်နေဖို့အတွက်ခက်ခဲမှုတစ်ခုတရားဖြစ်တယ်နောက်ခြားတစ်ဖက်မှာလည်းမြေမျိုးမိုင်းတွေပေါ့နော်စစ်ကောင်စီတွေနေခဲ့တဲ့ရွာတွေစစ်ကောင်စီတွေတော်တဲ့အခြေချခဲ့တဲ့လမ်းပိုင်းတွေဒေတာတွေမှာဆိုရင်ကျွန်တော်မျိုးမိုင်းအများများတော့ပြန်နေပြီးတော့မှပုံမှန်လူမှုစုပေါင်းရေးပေါ့နော်ပြန်နေဆက်ပြူဟိုနေထိုင်တဲ့ဖို့တွေကစိုးရင်စရာရှိတယ်ပေါ့
လိုက်ကော်မြို့မှာတော့ KNI တော်လှန်ရေးအင်အားစုတွေကမြို့ကိုဝိုင်းရံပိတ်ဆို့စစ်စင်ရေးတွေဆင်နွှဲနေပြီးမြို့ area ရဲ့၃ပုံ၂ပုံကျော်လောက်ကိုစိုးမိုးထားနိုင်တယ်လို့ဆိုပါရယ်လိုက်ကော်မြို့နဲ့အတွင်းမှာရှိတဲ့စစ်ကောင်စီတရင်တွေမှာသူတို့အနေနဲ့ဆက်လက်တက်ဆွဲထားပေမဲ့လည်းကီနီတော်လိုင်းအင်အားစုတွေရဲ့ပိတ်ဆို့တိုက်ခိုက်မှုကြောင့်ထောက်ပို့လမ်းကြောင်းပြတ်တောက်သွားပြီးလေကြောင်းကိုသာအားထားနေရတဲ့အခြေအနေဖြစ်နေတယ်လို့ KNDF ကထုတ်ပြန်ထားပါတယ် KNE ပြည်နယ်ထဲမှာရှိတဲ့မြို့နယ်အသီးသီးမှာစစ်ချိန်မြင့်တက်နေတဲ့အပြင်အခုခါရှမ်းကယားနယ်စပ်နဲ့တိတ်မွေးလှတဲ့ရှမ်းပြည်တောင်ပိုင်းကစီဆိုင်မြို့နယ်အထိပါတိုက်ပွဲတွေကျယ်ပြန့်လာနေတာပါ KNDF ရဲ့စီရေးထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ရရှိဖို့ကြားပြည်နယ်အစိုးရအဖွဲ့ပြောခွင့်ရလူမှုရေးရာဝန်ကြီးဦးအောင်ဝင်းကိုဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားပါတယ်။ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး
။ဒါကတော့ကရင်နီဘက်ကအခြေအနေမှတ်ရင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ပအိုးဒေသစီရေးတင်မာနေတဲ့အခြေအနေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့သိန်းတိုက်ပွဲပြင်းထန်နေတဲ့အချိန်မှာပအိုးအမျိုးသားဖက်ဒရယ်ကောင်စီ PNFC ကလူမျိုးချင်းပြည်ပခမဖြစ်ဖို့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။စနေနေ့တုန်းကထုတ်ပြန်တဲ့အဲ့ဒီကြေညာချက်ထဲမှာ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့ PLN လို့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့ဆရာနာရှင်ချုပ်ငင်းရေးဘဝတူညီနောင်မဟာမိတ်တွေနဲ့ပူးပေါင်းဆင်နွှဲမဲ့ကြေညာချက်ကိုလည်းထောက်ခံပါတယ်။ပအိုးဒေသမှာလူမျိုးချင်းပြည်ပခမဖြစ်ဖို့ဘာကြောင့်တောင်းဆိုရသလဲ PLN လို့နဲ့ဘလို့ပူးပေါင်းဆောင်ရွက်မလဲကိုဝင်းမင်းပြောပြပေးပါမယ်။
ဇန်နဝါရီလ29ရက်နေ့ထုတ်ပို့အမျိုးသားဖက်ဒရယ်ကောင်စီ PNFC ကြီးညာချက်ထဲအဓိကအရေးကြီးဆုံးချက်ကိုဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုရှင်းပြပါတယ
်အခုနေ့အခြေခံမျိုးမှာကျွန်တော်တို့ပို့အမျိုးသားအချင်းချင်းကြားမှာနားလည်မှုတွေလွဲပြီးတော့မှပြိပခဖြစ်မှာကိုကျွန်တော်တို့အမတန်စိုးရိမ်ပါတယ်ထို့တိတူပဲပို့တွေနဲ့အခြားသောညီနောင်တိုင်းသားတွေကြားမှာလူမျိုးရေးပြိပခဘာသာရေးပြိပခတွေမဖြစ်ဖို့အတွက်ကိုဒါကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ကျွန်တော်တို့တားဆီးကာကွယ်ပေးဖို့အတွက်ကိုလည်းပို့ဆရာတော်တန်ဃာတော်များအပါအဝင်ပို့မိဘပြည်သူတွေကိုဝိုင်းဝန်းကာကွယ်တားဆီးပေးကြဖို့ကျွန်တော်တို့ပန်ကြားတာဖြစ်ပါတယ်အထူးအဖြစ်တော့ကျွန်တော်တို့ပို့အချင်းချင်းကြားမှာပြိပခမဖြစ်စေရေးအတွက်အတိတ်ကာလတုန်းကကျွန်တော်တို့ပို့မှာအရက်အခေါ်အဖြူအနီတနည်းအားဖြင့်လူတန်းစားရေးနဲ့အမျိုးသားရေးအယူဝါဒကွဲပြားမှုပါအခြေခံပြီးတော့မှ17နှစ်ကြာကျွန်တော်တို့သွေးချောင်းစီးတဲ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်အဲ့ဒါလိုမဖြစ်စေရေးအတွက်ကို PNO PNA ဘက်ကလည်းပူးပေါင်းဆောင်ရွက်ပေးဖို့ကျွန်တော်အဓိကပန်ကြားတာဖြစ်ပါတယ
်အခုလိုလူမျိုးချင်းပဋိပက္ခဖြစ်မှာစိုးရိမ်လာတာကပြီးခဲ့တဲ့တနင်္ဂနွေဇန်နဝါရီလ27ရက်တုန်းကစီဆိုင်နာကဟိုပုံးမြို့စံဖူးရွာမှာ PNLO ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ကလက်နက်တင်လာတဲ့ကားတွေကို PNA ပို့အမျိုးသားတပ်ပြည်သူ့စစ်အဖွဲ့နဲ့စစ်ကောင်စီတပ်ကစစ်ဆေးရမှာညှိမရပဲတိုက်ပွဲဖြစ်လာခဲ့ပြီးနောက်မှာဖြစ်လာတာပါအဲဒီကတည်းကစစ်ကောင်စီလေးချောင်းတိုက်ခိုက်မှုတွေနဲ့စီဆိုင်မျိုးသိန်းတိုက်ပွဲဖြစ်လာချိန်မှာ PNL ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့တနေ့တောက်ကြနေ့ဇန်နဝါရီ26ရက်နေ့ကကြေညာချက်ကိုထောက်ခံတယ်လို့ PNFC ပို့အမျိုးသားဖက်ဒရယ်ကောင်စီပြောခွင့်ရခွန်ဝေထူးကအခုလိုပြောပါတယ
်ဒီစီဇန်မျိုးမှရေစခန်းပါဝင်စစ်ကောင်စီတပ်ရင်းတပ်စခန်းတွေကိုဒါတိုက်ခိုက်တိုက်ပိုက်နိုင်ခဲ့ပြီဖြစ်တယ်ပေါ့နော်ဆိုတော့ယနေ့ဒါ PNL ရဲ့တော်လရေးမှာပါဝင်လာမှုကိုကျွန်တော်ခင် FC အနေနဲ့ပို့လူထုတွေအနေနဲ့ကြိုးစားထောက်ခံကြောင်းကိုတော့ပဏာမပြောချင်တယ
်ဒီနေရာမှာ PNL ပို့အမျိုးသားလင်းမြောက်ရေးအဖွဲ့ချုပ်ရဲ့ကြေညာချက်ထဲNC တနင်္ဂနွေလုံးအပြည့်ရဆယ်ရေးစာချုပ်ပေါ်သဘောထားကိုလည်းဒီ NC လက်မှတ်ထိုးရမှာ PNL အဖွဲ့ဥက္ကဋ္ဌအဖြစ်ကိုယ်တိုင်ထိုးခဲ့တဲ့ဦးခွန်မြထွန်းကအခုလိုရှင်းပြပါတယ
်ဒီမှာတော့ NC နဲ့ပတ်သက်ပြီးသူတို့ PNL PNL ကလက်ရှိဖော်ပြတာကတော့ NC ကိုသူတို့ချိုးဖောက်တာမဟုတ်ဘူးအဲ NC ကနေသူထွက်သွားတာလည်းမဟုတ်ဘူး NC ကိုပြတ်တယ်မပြတ်ဘူးလည်းသူတို့မပြောဘူးအဓိကအချက်ကတော့စစ်တပ်ဩဇာလွှမ်းမိုးနေတဲ့ပေါင်းဝင်ချင်းအချင်းဒီအောက်မှာ NCO အကောင့်ထဲပို့လို့မရခဲ့ဘူးဆွေးနွေးလို့မရခဲ့ဘူးဆိုတာသူတို့အဓိကပြောတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ပို့မြေသားလေးမြောက်ရေးဖွဲ့ချုပ် PNL ရဲ့ဥက္ကဋ္ဌအနေနဲ့ NCA မှာကျွန်တော်တို့လက်မှတ်ရေးထိုးခဲ့ပါတယ် NCO PNL ကတံပိုးထားပါတယ
်ဒါအပြင် PNL ရဲ့ဒီကြေညာချက်ကို PNFC ပို့မြေသားဖက်ဒရယ်ကောင်စီကထောက်ခံပြီးပူးပေါင်းဆောင်ရွက်မဲ့ကဏ္ဍတွေပေါ်လဲ PNFC အနှစ်လက်ဖြစ်တဲ့ခွန်ဝေထူးကအခုလိုဆက်ရှင်းပြပါတယ်
PNL နဲ့ကျွန်တော်တို့ PNFC ကြားမှာကံစီရေကန္တနိုင်ငံရေးကန္တအုတ်ချုပ်ရေးကန္တနဲ့လူတိုင်းရဲ့စံတော်ထောက်ထားမှုကိုယ်ပြေးရေးစစ်ပေးဆောင်ပြည်သူလူထုတွေအတွက်ပေါ့နော်ဒါပူပေါင်းဆောင်ရွက်သွားမယ်
တကယ်တော့ရှမ်းပြည်နယ်မြောက်ပိုင်းမှာတရုတ်ဖီအားအောက်ညီနောင်သုံးဘွဲ့ဆစ်စင်ရက်ဆိုင်ထားရခြင်းအခုတိုက်ပွဲစဖြစ်လာတဲ့ရှမ်းတောင်ဟာမြို့သိမ်းတိုက်ပွဲတွေဆက်ပြင်းထန်နေတဲ့ဒေသခေါ်ကရင်နီခေါ်ခရီးပြည်နယ်နဲ့တစ်ဆက်တစ်ဆက်တည်းရှိနေတာပါခင်ဗျ
ဒါကတော့ပအိုးဒေတာမှာလူမျိုးချင်းပြိပခမဖြစ်ဖို့ PNL လို့နဲ့ဘလို့ပူးပေါင်းဆောင်ရွက်နိုင်ပါသလဲဆိုတာကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားတော့ပြင် YouTube ဆာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube ဆာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်ဇန်နဝါရီလ29ရက်တနင်္လာနေ့ညချမ်းမြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့စည်ရေးပြိပခါတွေပြင်းထန်နေတာကြောင့်အင်ယာရီမြဲမဲခဲ့ရတဲ့အယက်သားပြည်သူများအကြောင်းကိုတင်ပြပေးထားပါရယ်ဆီယနာတင်ထားတဲ့မြန်မာနိုင်ငံတလွားမှာတော့ပြင်းထန်နေတဲ့ဆေးရေးပြိပခါတွေကြောင့်အယက်သားပြည်သူတွေရဲ့အိုးအိမ်တွေမိရှုဖျက်ဆီးခံနေရပါတယ်ဒီလိုမျိုးဆေးရေးပြိပခါတွေပြင်းထန်နေတာကြောင့်အသက်ဘေးကနေလွတ်အောင်လို့အိုးအိမ်တွေဆွတ်ပြီးတော့ထွက်ပြေးရတဲ့ဆစ်ပြေးဒုက္ခတွေမှာပြန်စရာနေအိမ်လုံးဝမရှိတော့တဲ့သူတွေလည်းအများအပြားရှိနေပါတယ်ရန်ကုန်ကနေစူးစီးတင်ပြပေးထားတဲ့သတင်းနောက်မှတ်စုကိုကိုသားညူကပြောပြပေးပါမယ်ရှင်
ကတော့အနာသိမ်းပြီးတဲ့နောက်ပိုင်းစီးရီးပြိပခါတွေအတွင်းအရသာနေအိမ်တွေမိရှုဖျက်ဆီးတဲ့ဖြစ်စဉ်တွေကအခုခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်။တချို့ကြေးရွာတွေမှာဆိုလို့ရှိရင်ထိတွေ့တိုက်ပွဲမရှိဘဲနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဝင်ရောက်ခဲ့တဲ့နေရာအများစုမှာကြေးရွာနေအိမ်တွေမိရှုခံခဲ့ရတယ်လို့ဒေသခံတွေကပြောကြပါတယ်။စစ်ကောင်စီဘက်ကတော့ PDF အဖွဲ့တွေဟာကြေးရွာတွေကိုခြေပြုတ်ပြီးတော့အကြမ်းဖက်မှုတွေကျူးလွန်နေတယ်ဆိုပြီးတော့မကြာမကြာထုတ်ပြန်တယ်လို့ပဲကြေးရွာမိရှုဖျက်ဆီးမှုတွေကို PDF ဘက်ကလုပ်တယ်ဆိုပြီးတော့လည်းတံပြန်ဆွဆွဲတာတွေရှိပါတယ်။အထူးသဖြင့်ဒီစကိုင်းတိုင်းထဲမှာစစ်ကောင်စီကိုစန့်ကျင်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေရှိတယ်လို့ပဲစစ်ကောင်စီကိုလူလာထောက်ခံတဲ့ကြေးရွာသားတချို့ကလည်းပြည်သူစစ်တွေဖွဲ့ပြီးတော့ကြေးရွာတွေမှာထိုင်ချနေတာတွေရှိပါတယ်။တချိန်တည်းမှာပဲစစ်ကောင်စီစစ်ကြောင်းတွေကကြေးရွာတွေကိုနေမြေရှင်းလင်းရေးဆိုပြီးတော့စစ်ဆင်မှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့2023ခုနှစ်တစ်နှစ်အတွင်းမှာပဲစစ်ကောင်စီဘက်ကရပ်သားနေအိမ်3000ကျော်ကိုမိရှုဖျက်ဆီးခဲ့တယ်လို့လူခွင့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Data for မြန်မာအဖွဲ့ကစီးရင်ပြုစုထားပါတယ်။စစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကြောင့်ဒေသခံတထောင်ကျော်ထွက်ပြေးတင်းရှောင်နေရတဲ့တရင်းနာရီတိုင်းဒဝဲခိုင်လောင်းလုံးမြို့နယ်မှာနေအတော်များများမိရှုဖျက်ဆီးခံထားရပါတယ်။ရွာပေါင်း16ရွာကဒေသခံ12000ဝန်းကျင်စစ်ရှောင်နေခဲ့ရတယ်လို့ကူညီနေသူတွေစီကနေပြီးတော့သိရပါတယ်။ဒါပေမဲ့လည်းတကယ့်မြေပြင်မှာဒုက္ခတွေ့နေကြတဲ့ကြေးရွာတွေနဲ့ဒေသခံဥယေကဒီထက်ကိုပိုပြီးတော့များနိုင်တယ်လို့ဆိုပါတယ်။စစ်ကောင်စီအဖွဲ့တွေမရှိတော့ပေမဲ့လည်းရွာတွေတဲကိုဒေသခံအားလုံးပြန်မဝင်နိုင်သေးပါဘူး။တချို့ကတော့နေမိရှုခံရလို့ပြန်စရာအိမ်လုံးဝမရှိတော့တဲ့အခြေအနေတွေရင်ဆိုင်နေရတယ်လို့လောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးရဲဘော်တူကပြောပါတယ်
။ဒီလောင်းလုံးနဲ့မျက်ရှင်မော်ဖျားကြားမှရှိရွာတွေတော်တော်များများတော့ရှောင်ပြေးရတယ်ဗျ။ဟုတ်။ဒီသက်ခံတော့ဒီတပေါင်းကျော်ပေါ့တပေါင်းကျော်လောက်တော့ဟိုကြီးရတယ်ဗျ။အဲ့ဒီထဲမှာရှိတဲ့ရွာတွေတော်တော်များလည်းမိရှုခံရတယ်။အဓိကခံရတာတော့ဒီဟိုညောင်းပြေးကြီးရွာပေါ့နော်။ဖိုးဖိုးကျောက်ဖိုးဖိုးကျောက်ကမ်းကြီးရှိတဲ့ညောင်းပြေးကြီးရွာအဲ့တော့ဒီကအများဆုံးခံရရတယ်ပေါ့ဟိုတချို့ကတော့ပြန်ရောက်နေပြီဗျသူတို့စစ်ဘေးရှောင်ဆိုတော့သူတို့ကခဏရှောင်သွားတာပေါ့နော်ပြန်နေလို့ရတဲ့အနေထားရှိတယ်ဟိုဟာမိသားစုဝင်တွေကြတော့သူတို့ပြန်လာပြီးတော့ဟိုရွာတွေမှာပြန်ဝင်နေကြတယ်ဗျတချို့ကကြတော့လည်းမလာရဲသေးဘူးအခုတရက်နေ့ထပ်ဆောက်ဦးမယ်ပုံစံမျိုးတွေရှိတယ်တချို့ကကြတော့ပြန်နေပြန်မရှိတော့ဘူးဟိုအိုးအေးတွေလည်းမရှိတော့ဘူးအခုလုံးမိရှုခံရရတယ်ဆိုတော့အဲ့လိုမျိုးတွေရှိနေတာဟုတ
်စစ်ကြောင်းထိုးနေတဲ့ကာလအတွင်းမှာအရက်သားနေရင်140ဝန်းကျင်မိရှုခံရပြီးတော့အဲ့ဒီထက်ကနေရင်100ကျော်ညောပြင်ကြီးရွာကနေနေဖြစ်တယ်လို့စစ်ရှောင်းတွေကိုအခုကြီးပြီးနေတဲ့ဒဝဲခိုင်သပိတ်ကော်မတီကထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကော်မတီတပ်တွေပူးတွဲတိုက်ပွဲဖြစ်ခဲ့တဲ့ဒီကရင်ပြည်နယ်ကော့ဂရိတ်မြို့ထဲမှာလည်းနေရင်အလုံး60လောက်မီးလောင်ဆုံးရှုံးခဲ့ပါတယ်လက်နက်ကြီးကြောင့်မီးလောင်တာဖြစ်နိုင်တယ်လို့ပဲရှို့မီးကြောင့်လည်းနေရင်တွေမီးလောင်တာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့တနင်္လာနေ့တုန်းကကော့ဂရိတ်မြို့အမှတ်5ရပ်ကွက်မှာလူမနေတဲ့နေအိမ်တလုံးကနေစမီးလောင်ပြီးတော့အင်ဂျီ60လောက်ပျက်စီးဆုံးရှုံးသွားတာဖြစ်တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တဦးကပြောပါတယ
်။အင်းမြို့ထဲမှာငကူလေးအငင်ဆိုင်လာကြတယ်နော်။အဲ့မှာတိုက်ပွဲတွေဖြစ်တယ်။တိုက်ပွဲတွေဖြစ်တော့နေ့နေ့ဆုံး2နာရီလောက်မှာတိုက်ပွဲနေပါလေ။နေကနေပြီးတော့အရက်ကွက်ပုံကြီးကုန်ပုံကြီးကောင်းတက်နေရောရပ်ကွက်9ပေါ့နော်။အဲအဲ့ကနေပြီးတော့အိမ်လုံးကမိဖလောင် ဆောင်လောင်းကနေပြီးတော့လေရလည်းတိုက်တဲ့ချိန်ဖြစ်တော့အဲအလုံး60တော့ပါသွားတယ်အဲဦးရင်ကလုံးဆုံးကျုံးနေဆိုတော့လေသူတို့တော့ကတော့တော်ကြီးရဲ့ဆုံးကျုံးမှုပါပဲဟုတ်ကဲ့လက်ရှိချိန်ကြီးကတော့တိုက်ပွဲတော့မကြမ်းကြအပြင်းရပါတယ်
စစ်ကောင်စီဘက်ကတော့ကော့ဂရိတ်မြို့မှာလူနေအိမ်တွေကိုစစ်ကောင်စီဘက်ကမိရှုဖျက်ဆီးတယ်ဆိုတာကိုမဟုတ်မှန်မှန်တဲ့အကြောင်းညှင်းဆူထားပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့မှာလည်းအခုလအစောပိုင်းကလေးကစစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းရန်ကြောင့်ရပ်သားထိခိုက်ပြီးတော့နေအိမ်တွေလည်းပျက်စီးဆုံးရှုံးပါတယ်။ဒါ့အပြင်စစ်ကောင်စီတပ်ဆွဲထားတဲ့အနီးဝန်းကျင်မှာရပ်သားနေအိမ်တချို့မိရှုဖျက်ဆီးခံလိုက်ရတယ်လို့ဖဲခုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တူကပြောပါတယ်။
လောကပြည်စီသွားနေတာကတော့ဒီ90လောက်လောက်ရှိမှတည်းလေ။ဒီပါတီကတော့ရှိပါလေ။အရင်ကတုံတရားတော့ရှိတယ်။ဒီပါတီကဒီရတ်ပေါ်ပြည်စီရတော့ဒီမင်းရဆိုတဲ့သူတို့ထိုင်နေမြို့ထဲနေပြီးအင်းကြီးဆိုသူတို့ခွေးသားအကုန်လုံးညီသားရှုလိုက်တော့လို့သူတို့ဒီရဲ့ညာရှင်းနေတွင်ကောင်းလို့ဆိုတော့သူအကုန်လုံးညီရှုလိုက်လေ
။မန္တလေးတိုင်းမီဒီယာမြို့နယ်ကကြေးရွာတချို့မှာလည်းပြီးခဲ့တဲ့သတင်းပတ်ကလူနေအိမ်တွေမိရှုဖျက်ဆီးခံခဲ့ရပါတယ်။မရီယာမြို့နယ်အရှိချမ်းကကြေးရွာတွေကိုစစ်ကောင်စီတပ်တွေအင်အား80ဝန်းကျင်လောက်နဲ့အနီးအနားကကြေးရွာတွေကိုစစ်ချောင်းထိုးဝင်ရောက်ခဲ့တာဖြစ်ပြီးတော့နေအိမ်တွေမိရှုဖျက်ဆီးခံခဲ့ရတယ်လို့ကာကွယ်တပ်ဖွဲ့ဝင်တွေဘက်ကပြောပါတယ
်။မရီယာမြို့နယ်ကြီးနဂါမှာရဲစခန်းရှိရတယ်။အဲဒီရဲစခန်းအနေမှာကျွန်တော်တို့အင်အား80ဝန်းကျင်လောက်ကကျွန်တော်တို့ဒီမရီယာမြို့နယ်ဒူဂျာကန်ကျောင်းမော်နီကောပြီးတော့ဒီဘက်အင်နဂါတပီချောင်းပေါ့နော်။အဲဒီရွာတွေကိုစစ်ချောင်းထိုးဝင်ရောက်လာတာရှိပါတယ်။အဲဒီကြောင့်ဝင်ရောက်လာတာရှိတယ်ကျွန်တော်တို့ဒီ9နာရီဝင်းညင်လောက်မှာတော့သာသာသာသာကြောင့်မော်နီ3ကြေးရောက်ပါတော့မော်နီကောင်းကြေးရောက်တာအင်ဂျီ30လောက်ကိုကျွန်တော်တို့ရှုဖြတ်သီးတာရှိပါတယ်ပြီးတော့ကျွန်တော်တို့အင်ဂျီကကြေးရောက်ပါတော့အင်ဂျီကကြေးရောက်မှာဆိုရင်လည်းသာသာသာမရှုဖြတ်သီးခဲ့တာနေနှလုံးပေါ့နော်နေနှလုံးအဲ့မှာလည်းမရှုဖြတ်သီးခဲ့တာရှိပါတယ်ဗ
ျစစ်ကောက်စီတက်တွေဟာမြေပြင်စိုးမိုးမှုအားနည်းလာချိန်မှာကာကွယ်ရေးအဖွဲ့တွေရှိရာဘက်ကိုမှန်းဆပြီးတော့ကြေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းတက်ခိုက်မှုတွေပိုးပြီးတော့လှုပ်လာတယ်လို့ဒေသခံတွေကပြောပါတယ်။နှစ်ဖက်တိုက်ပွဲအတွက်မှာစစ်ကောင်စီဘက်ကပစ်လိုက်တဲ့လက်နက်ကြီးတန်းကြောင့်ရက်သားလူနေအိမ်တွေပျက်စီးရသလိုပဲကြေးရွာတွေဝင်ပြီးတော့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်လည်းလူနေအိမ်တွေမိရှုခါရတဲ့ဖြစ်စဉ်ကဇက်တိုက်ဆူသလိုပဲရှိနေတယ်လို့ဒေသတွင်းကာကွယ်တပ်ဖွဲ့တွေဘက်ကရောဒေသခံတွေနဲ့စစ်ရှောင်ကူညီအဖွဲ့တွေဘက်ကလည်းပြောဆိုကြပါတယ်။စစ်ကောင်စီဘက်ကတော့လူနေအိမ်တွေကိုမိရှုတယ်ဆိုရဲဆွဆွဲချက်တွေဟာမဟုတ်မမှန်ဘူးဆိုပြီးတော့ရံပန်ရံခါသိန်းထုတ်ပြန်လေးရှိပါတယ်။စည်ရေးပြိပခါတွေအချိန်မြင့်လာတာနဲ့အမျှပဲအရသာထိခိုက်မှုတွေအရသာနေအိမ်ဆူရှုံမှုတွေကြီးလာနေတယ်လို့တစ်ဖက်မှာလည်းစစ်ပီးဒုက္ခသည်တွေအဖို့ကအချိန်တွေပြန်ပြီးတော့တည်ငြိမ်လာရင်တော့မှနေအိမ်ပြန်စရာနေစရာအိမ်ပျောက်ဆုံးတဲ့အချိန်တွေကြုံနေရပြီဆိုတဲ့အကြောင်းဒီသတင်းပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ဆက်လိုက်ပါရခင်ဗျာ။ကျွန်တော်သားညဦးပါ
နာတင်ထားတဲ့မြန်မာနိုင်ငံမှာစီးရီးပြိပခါတွေပြင်းထန်နေတာကြောင့်အင်ဂျီရာမဲ့ဖြစ်ရတဲ့အရက်သားပြည်သူများအကြောင်းရန်ကုန်ကပေးပို့တဲ့သတင်းနောက်မှတ်စုကိုကိုသားညူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်လူမှုရှုခင်းမတိုင်ခင်မှာတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံတဝမ်းမှာပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်နေဆက်ကုံသွယ်ရေးမှာအဟန့်တားဖြစ်ပြီးတော့ကုံသွယ်မှုပမာဏကလည်းကျဆင်းသွားပါတယ်ကုံသွယ်ရေးလမ်းကြောင်းတွေပြောင်းသွားပြီးတော့အခွန်အခောက်နဲ့တည်ယူပို့ဆောင်ရေးစရိတ်စကားတွေလည်းကြီးမြင့်လာပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတကျော်တိုက်ပွဲတွေကြောင့်ရုပ်နေဆက်ကုံသွေးရေးကရှမ်းပြည်အရှိပိုင်းလမ်းကြောင်းကိုပြောင်းလဲသွားပါတယ်။အရင်ကမူဆင်းနေဆက်ကုံသွေးရေးလမ်းကြောင်းကအခုတော့ရှမ်းပြည်အရှိပိုင်းချိုင်းတုံမိုင်းလာလမ်းကြောင်းကနေကုံသွေးရေးဖြစ်ထွန်းလာတယ်လို့တောင်သူတူက VOA ကပြောပါတယ်
။အဲမူဆင်းလမ်းကြောင်းကဘာဖြစ်လို့ကချိုင်းတုံမိုင်းလာလမ်းကိုတုံးပြပါဘူး။ဖြစ်ပြီးကြာသွားတယ်ဒီရတော့ပေါ့နော်။ခါခါပြေသွားတယ်
ဒီကိမူးဆယ်လမ်းကြောင်းကကုံသွေးရေးချက်ရှမ်းအရှိပိုင်းကုံသွေးရေးမှာတရုတ်ပို့ဆောင်ရေးဇေယျစကပုံများလာသလိုအခွန်အခောက်ကလည်းရှိလာတာကြောင့်အရင်ပမာဏအတိုင်းကုံသွေးရေးမလုပ်နိုင်ဘူးလို့လဲစိုက်ပျိုးထုတ်လုပ်သူတွေနဲ့တရုတ်ပို့ဆောင်ရေးလုပ်ငန်းရှင်တို့ကပြောပါတယ်။ဒါ့အပြင်မြန်မာစစ်ကောင်စီနဲ့ရှမ်းမြောက်ခြေစိုက်တရင်သားလက်နက်ကိုင်တပ်ဖွဲ့တွေကြားအပြစ်ခတ်ရက်စဲဖို့သဘောတူထားတယ်ဆိုပေမဲ့တိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေကြဆဲဖြစ်ပါတယ်။ထိုင်းနဲ့မြန်မာကြားအဓိကကုံသွေးရေးလမ်းကြောင်းဖြစ်တဲ့အာရှလမ်းမကြီးမှာလည်းလုံခြုံရေးကြောင့်ကုန်စည်သေးယူပို့ဆောင်ရေးအတွက်လက်တလောသုံးလုံးမရဖြစ်နေတယ်လို့ထိုင်းခြေဆိုင်ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်ဦးစော်လက်က VOA ကိုပြောပါတယ
်လမ်းကြောင်းနဲ့တန်ရီပို့ဆောင်ရေးကတော့အခုချိန်ကားဒီအာရှရန်ဝတ်ဒီရန်ကုန်အာရှလမ်းမကြီးပိတ်တာတော့လည်းသွားလာတော့ခက်ခဲတယ်ဗျ
ပစ္စည်းပို့တာဒီကရည်ရည်ချတာပေါ့ပစ္စည်းကတော့သွားလို့ရတယ်ဒါပေမဲ့ကားကတော့20ဟိုအရင်ထက်ကို20တော့ဖြစ်သွားတာပေါ့ကျွန်တော်တို့ဒီထောက်ကိုကိုလမ်းဟောင်းကနေဒီကားလေးတွေနဲ့ပို့နေရတာကျွန်တော်လည်းလမ်းကြောင်းကတော့အဲ့ဒီကျွန်တော်တို့ဒီမဲတောက်မြောက်ဒီရနေပို့တဲ့လမ်းကတော့ဒီတလမ်းနဲ့ရှိတာဆိုတော့အဲအရှာလမ်းမှာတော့သွားလို့မရဘူးဒီလမ်းဟောင်းကနေပြီးတော့ခက်ခက်ခက်ခဲတော့သွားနေကြရတာပေါ့ခက်ခက်အရှာလမ်းမကြီးဖွင့်လုံးကတော့ဒီကဘယ်လိုပြောမလဲကားကြီးတွေသွားတဲ့အတွက်ကိုပစ္စည်းတွေပို့ရတာလည်းပြန်တယ်ပြီးတော့ဒီကုန်ကြမ်းစိတ်လည်းတက်တာတယ်ပေါ့အခုကကားလေးတွေဒီကားကြီးအစ်စက်ကားကြီးတွေသွားလို့မရဘူးဖြစ်တဲ့အတွက်ကိုကျွန်တော်တို့အန်စာလုံးကားတွေပြီးတော့ဒီပရိုပေါက်လိုကားမျိုးလေးတွေနဲ့ပို့ရတာဆိုတော့ပစ္စည်းလည်းသိပ်ပြီးတော့တယ်လို့မရဘူးပထမကားကြီးတွေနဲ့အထုပ်340တယ်လို့ရမယ်ဟာအခုက153လောက်ဆိုရင်ကားလေးတွေကပြည့်ပြီဆိုတော့အဲ့လိုတစ်ခေါက်တရမယ်ဟာကိုနှစ်ခေါက်သုံးခေါက်ပြန်ခဲ့ရတဲ့အနေအထားမျိုးတွေတော့အဲ့လိုနည်းနည်းကြာတာပေါ့
အာရှလမ်းမကြီးကိုအသုံးပြုနိုင်ရင်တော့ကားကြီးတွေသုံးနိုင်တာကြောင့်ကုန်သွယ်ရေးကမြန်ဆန်ထိရောက်မှုရှိပေမဲ့အခုတော့လုံခြုံရေးအခြေအနေအရလမ်းဟောင်းကိုအသုံးပြုရတာကြောင့်ကုန်သွယ်ရေးနှိမ့်ကွေသွားတယ်လို့လည်းဦးစော်လက်က VOA ကိုပြောပါတယ်
ตรงนี้ปุ๊บแล้วโอเคตลอดนี้တော့ย่อได้ย่อได้ဆိုတာคุณน่ะပြောလို့ถ้าต้องกုံนี่ไปจะတော့เยอะยังจ่าได้ครั้งจะတော့ไม่ปู่จ่าတော့นี่ตะชาอเถรุบารุต้องกုံกิซี้นี่တော့เนเน่ปะปะไปปู่ตัวได้ပြီးတော့ဒီရေခဲติดาတော့ဘာလို့အဲ့လိုမျိုးတွေปู่ได้ครั้งจะတော့น้ํามันยังจ่าတော့ปู่ได้ดูเนี่ยแล้วไม่ไม่ปู่จ่าတော့เนเน่ตลอดก็ปาเราเราทีน่ะတော့ล้างจองจองเลยปาเลยပြီးတော့ကျွန်တော်ဒီကားစီးသေးတယ်ပဲတက်တာကြောင့်လည်းပါမယ်ထင်တာပါပဲကျွန်တော်တို့ဒီချိုင်းဘက်မှာတော့ငယ်ပုံမှန်လောက်ပါပဲအဲ့မြန်မာဒီဘက်ချမ်းမှာကျတော့ကားကြီးနှစ်ဆဖြစ်သွားတာပေါ့
မြန်မာနိုင်ငံတွင်းကစိုက်ပျိုးထုတ်လုပ်သူတွေအနေနဲ့တော့ထိုင်းနိုင်ငံကိုတင်ပို့နိုင်ရဲ့အတွက်အရင်ကမြဝတီလမ်းကြောင်းနဲ့တာချီလိတ်လမ်းကြောင်းနှစ်ခုရှိခဲ့ရာကနေအခုတော့တာချီလိတ်လမ်းကြောင်းကိုသာအဓိကသုံးနေချပါတယ်ထဘတီစိုက်ပျိုးထုတ်လုပ်တင်ပို့သူတို့က VOE ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ထုတ်သွားတဲ့တက်ပြီးတော့ကုန်တွေလမ်းကြောင်းအောင်ပြောင်းအောင်ပြ။ဒီကနေ့ဆက်တဲ့ကုန်တွေလမ်းကြောင်းအောင်ပြောင်းသွားတယ်။ကျွန်တော်တို့ကခိုင်းအောင်ဒီကထားဖို့လာဖြစ်တဲ့ကျွန်တော်တို့အရင်လမ်းကြောင်းပဲကျွန်တော်တို့ပို့သွား။ဒါပေမဲ့တစ်ခုရှိတာကအရင်ကတော့အတောင်တစ်ခုရှိတယ်။အဲပထမလမ်းကြောင်းကတော့မြောက်ပြည်လမ်းကြောင်းပဲ
။ဟုတ်ကဲ့
။အဲဒီလမ်းကြောင်းကတော့တပိပိလမ်းကြောင်းပဲ။အဲ့ညမီလမ်းကြောင်းကတော့ဒီကတော့ထိပ်ပါတယ်။အချိန်လေးလမ်းကြောင်းတော့ဆက်သွားနေတယ်။ကျွန်တော်တို့ကပုံစံချစ်တဲ့ပုံပေါ်မှာဒီလမ်းကြောင်းပြောင်းသွားရင်ကျွန်တော်တို့ကအတူရောပြ။ကျွန်တော်တို့ကြည့်ကြတဲ့လမ်းကြောင်းကိုပြောင်းရတယ်နော်။ဟုတ
်ကဲ့။ဒ
ီတစ်ခါပုံရတော့ဒီပုံရတော့ရပ်လောက်ချာချာတယ်နော
်။ဟုတ်ကဲ့။
ဒါတော့ကျွန်တော်တို့ကအခုဒီနေ့မှာလည်းအချိန်လေးလမ်းကြောင်းကိုပြတ်ထားပြီးတော့ပါတယ
်။ဆေးရည်ပရိပခတွေဆက်လက်ရှိနေပြီးလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေလည်းရှိနေတာနဲ့အတူပဲကုန်သွယ်ရေးလမ်းကြောင်းတွေပုံမှန်ပြန်ဖြည့်ရေးအတွက်လည်းမှတ်ဆရခင်နေပါတယ်။တည်ယူပို့ဆောင်ရေးလုပ်ငန်းရှင်ဦးစော်လက်က VOE ကိုအခုလိုပြောပါတယ်
။လုံခြုံရေးကတော့စိတ်ချရတဲ့အနေထားတော့မဟုတ်ပါဘူးဒီလိုပဲ။အဲအချိန်လေးမကောင်းရင်ရပ်နေကြရတာ။အချိန်လေးကောင်းရင်လည်းသွားကြရတာပေါ့။ဒါကြိလဲတိုက်ပွဲတန်နေကြားရတဲ့အချိန်ကျတော့ကျွန်တော်လုပ်ငန်းတွေလည်းခဏရပ်ထားရတာပေါ့အဲလို။ထောက်ကိုကိုလန်းလမ်းဟောင်းကကားကြီးတွေအစ်ပတ်ကားကြီးတွေသွားလို့အဆင်မပြေဘူးလမ်းလည်းမကောင်းဘူးလေအဲ့တော့လမ်းကြောင့်လည်းပါတယ်ပြီးတော့ဒီကားကြီးတွေကဒီတိုက်ပွဲပါညာဆိုရင်လည်းသူကနှင်းနှင်းနှင်းနှင်းသွားလို့မရတော့မသွားတော့တာထင်တာပါပဲကျွန်တော်တော့အဲ့တော့လည်းနိုင်ငံကြီးကျတော့တိတ်တော့နားမလည်ဘူ
းဒါ
ပေမဲ့အရင်လိုပုံမှန်ဖြစ်ဖို့ကလည်းတော်တော်မလွယ်သေးဘူးထင်တာပါပဲခင်ဗ
ျရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်ကုန်သွယ်ရေးမှာအဟန့်အတားဖြစ်နေပါတယ်။တည်ယူပို့ဆောင်ရေးလုပ်ငန်းရှင်တွေအနေနဲ့လည်းလုံခြုံရေးကြောင့်လမ်းခီးမှာအခက်အခဲဖြစ်ကြန့်ကြာတာမျိုးကြုံရသလိုပဲ73စီလိုတလောက်အလွယ်တကူဝယ်ယူမရတဲ့အခြေအနေမျိုးတွေလည်းရှိကြောင်း VOA ကပြောကြပါတယ်ရှင်။
မတ်တန်ကြီးထိုင်းစူးစီးတင်ပြပေးခဲ့တဲ့စီးပွားရေးခန္ဓာပါရှင်ဒီစီဇန်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့လူမှုရှုခင်းစီဇန်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့အမေရိကန်ပြည်ထောင်စုမှာစကပြန်လိုအပ်တဲ့အခါမှာဘာတွေဆောင်သင့်ဆောင်သင့်တယ်လဲဆိုတာကိုတင်ပြပေးထားပါတယ် American ပြည်တော်စုမှာရုံတွေဆေးရုံစေကန်တွေကိုသွားမယ်ဆိုရင်စကပြန်လှုပ်လို့သူတွေအတွက်ဘာတွေတည်ထားတင်ပါသလဲကျမ်းမာရေးဆိုင်ရာစကပြန်ကီနာကိုမဆုမျက်မွန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားတာရှင်ဇာနာဆင်ပါရှင်
American ပြည်တော်စုမှာဒီအစိုးရရုံးတွေဆေးရုံစည်းကမ်းတွေနဲ့ဆက်သွယ်စကားပြောရတဲ့အခါမှာဘာသာစကားအခက်အခဲရှိသူတွေအတွက်အခမဲ့ဘာသာပြန်ဝင်စားမှုကိုပေးပါတယ်။ကိုယ်နဲ့အကျွမ်းဝင်တဲ့အသုံးနှုန်းတွေအတွက်ဒီမြန်မာအပါအဝင်ကျွမ်းကျင်တဲ့စကားပြန်တွေကဘာသာစကားမျိုးစုံနဲ့ဘာသာပြန်ပေးကြတာပါ။အဲ့လိုမျိုးဘာသာပြန်ပေးရတဲ့အခါမှာဒီစကားပြန်ကျင့်ဝတ်နဲ့အညီအကန့်အသတ်တွေရှိတာကြောင့်ပို့ပြီးတော့နားလည်သဘောပေါက်အောင်လို့ဖြည့်ပြောလို့မရတာမျိုးတွေရှိပါတယ်။အဲဒါကြောင့်မြန်မာနယ်ပွားစကားပြန်တချို့ကဒီဘာသာစကားအခက်အခဲရှိသူတွေတိတိတယ်လို့ထင်တဲ့အကြောင်းအရာလေးတွေကိုဗီဒီယိုတိုလေးတွေလုပ်ပြီးတော့ American Burmese Interpreters Association ရဲ့ Facebook page မှာစာပြီးတော့တင်ပေးနေပါတယ်။အဲဒါကြောင့်အဲ့ဒီ Brahita ဖွဲ့ကဒီကျန်းမာရေးဆိုင်ရာစကားပြန်တယောက်ဖြစ်တဲ့ Gina ကိုဒီဘာသာပြန်ရတဲ့အခါမှာဘယ်လိုမျိုးစိန်ခေါ်မှုတွေရှိသလဲဆိုတာကိုမေးကြည့်ထားပါတယ်။
ကျမကတော့အခုဒီကျန်းမာရေးဆိုင်ရာစကားပြန်လုပ်သက်ပေါ့နော်12နှစ်ကျော်ရှိပါပြီ။အဲ့တော့ဒီတွေ့ကြုံခဲ့ရတဲ့လုံသက်12နှစ်အတွင်းမှာကိုမြန်မာပြည်သားလူနာတွေဆေးရုံဆေးကမ်းသွားတဲ့အခါလိုမျိုးမှာဒီစနစ်နဲ့အကျွမ်းတဝင်မရှိတဲ့အခါကျတော့သူတို့မှာခက်ခဲမှုလေးတွေကိုတွေ့ရတယ်။အဲ့လိုခက်ခဲမှုလေးတွေကြောင့်ဟိုရသည်ရတိုက်တဲ့ဟိုကုသမှုလေးတွေမှာအကုန်လုံးပြည့်ပြည့်ဝဝမရတာမျိုးလေးတွေအခက်အခဲလေးတွေတွေ့ကြုံရပါတယ်
ဆိုတော့အဲ့ဒါကဘယ်လိုအကြောင်းဖြစ်တာလဲဆိုတာလဲ separation ပြပါပါဆိုတော့ဟိုနားလည်ထားတာတော့ဒီစကားပြန်နေမှာလဲသူတို့ဒီစကားပြန်နေအနေနဲ့လောက်ရတယ်ပြောတင်လို့ရတယ်ပြောလို့မရဘူးဆိုတော့ဒီဟိုကန့်သက်ချက်တွေပေါ့လေစကားပြန်ကျင့်ဝတ်တွေရှိရဆိုတော့အဲ့ဒီဟာတွေကိုလည်းရှင်းပြပါလားရှင
်စကားပြန်နေရဲ့ကျင့်ဝတ်မှာကြတော့ကိုတို့ကဖြည့်ဆွက်ပြောခွင့်မရှိဘူးထိန်ချန်ထားလို့မရဘူးဒီအကြမ်းမြင်ခြုံငုံပြီးပြောလိုက်လို့မရဘူးဤသည်မရွေးပြန်ပြောပေးရတယ်အဲ့တော့လူနာပြောတဲ့အတိုင်းဆရာဝန်ကိုပြောရတယ်ဆရာဝန်ပြောတဲ့အတိုင်းလူနာကိုပြန်ပြောရတယ်ကိုတို့ကဒီပေါင်းကူတရားအနေနဲ့ပဲလုပ်ခွင့်ရှိတယ်ကိုယ့်ရဲ့ဒီဖြည့်ဆွက်ပြီးပြောချင်တာတွေပို့ပြီးထပ်ပြီးရှင်းပြချင်တာတို့အဲ့လိုမျိုးဝင်ရောက်ဆွတ်ဖက်ခွင့်မရှိဘူးပေါ့နော်အဲ့ဒါစကားပြန်နေရဲ့ကျင့်ဝတ်ပေါ့
ဆိုတော့အဲ့လိုမျိုးကျင့်ဝတ်တဲ့အညီပေါ့နော်ဒီလိုကန့်သက်ချက်တွေစောစောပြောသူဖြည့်ဆွက်ပြီးပြောလို့မရတဲ့ခါကျတော့အထူးသဖြင့်ပေါ့နော်ဒီကျန်းမာရေးဆိုင်ရာအကြောင်းအရာတွေကိုဟိုဘာသာပြန်ပြောပြရတဲ့ခါမှာဒီအင်္ဂလိပ်စကားနားလည်တဲ့သူတွေဆိုရင်တော့မှဒီဆေးဘက်ဆိုင်ရာအသုံးနှုန်းတွေအတွက်ကဟိုနားလည်ဖို့အခက်ခဲရှိရလေဆိုတော့ဟိုအင်္ဂလိပ်စကားအားနည်းတဲ့နားမလည်နိုင်တဲ့သူမျိုးတွေကိုဟိုတစ်ဖက်သူပေါ့နော်နားလည်အောင်ရှင်းပြရတဲ့အခါမှာရောဘယ်လိုမျိုးအခက်ခဲတွေကြုံရတယ်ဆိုတော့ရှင်းပြပါလားရှင
်ဥပမာဒီဆေးတွေကိုဒီလိုတောက်လိုက်ဆိုရင်လူနာအနေနဲ့ကကိုယ်ပြန်မမေးဘူးဆိုပါတော့ပြန်မမေးရင်လူနာနားလည်လားနားမလည်လားမသိဘူးမသိပဲကိုကဟိုနားမလည်ပြန်မေးပါဆိုတာမျိုးလောက်ကိုခင်ပေးတဲ့သဘောလောက်ပဲလှုပ်လို့ရပါမယ်လူနာကဟုတ်ကဲ့ဆိုပြီးပြောလိုက်ပြီးပြီဆိုရင်ဒါပြီးသွားပြီအဲ့တော့သူတကယ်နားလည်လားနားမလည်လားကိုမသိနိုင်ဘူးအဲ့လိုမျိုးဆိုလို့ရှိရင်ဥပမာဒီဆေးလေးပါတယ်ဆိုလို့ရှိရင်ဟိုဒီလို ibuprofen Tylenol ကိုတစ်လှည့်စီတောက်ပါတို့ဒီလိုတွဲတောက်ပါတို့အဲ့ instruction တွေကတချို့ဆေးကန်းတွေကလည်းအရန်ရှင်းပြတယ်ဒါကြတော့လေဒီဆရာဝန်သူနာပြုဟို nurse practitioner တူတူရောက်စီပေါ်မှာပဲမှုတည်ရတချို့ကြတော့လည်းအရန်ကိုရှင်းပြတာရှိတယ်တချို့ကြတော့လည်းဟိုဒါတည်ပြီးသားပဲဆိုပြီးတော့မရှင်းပြတာမျိုးရှိတယ်ဒီအစဉ်အပြေဆုံးဆေးကုသမှုရဖို့အတွက်ကစကပြန်ကြီးပဲတော်နေလို့လည်းမရဘူးဆရာဝန်ကြီးပဲအားကုတ်နေလည်းမရဘူးလူနာလည်းအဓိကအရေးကြီးတယ်ဖို့ခနောက်ဆိုင်လိုမျိုးပေါ့နော်လူနာပြောတာကိုလုံးစေးပတ်စီပြောနိုင်ရင်စကပြန်အနေနဲ့ကဒီလုံးစေးပတ်စီကိုဆရာဝန်ကိုကိုကသတင်းပို့ပေးနိုင်တယ်အော်ဆရာဝန်ပြန်ရှင်းပြတဲ့ဟာကိုလေကိုကလူနာကိုမချွေးမချံပြန်ပြီးပြောပေးနိုင်တယ်အဲ့လိုမျိုးဆိုတော့ဒါ၃ဦး၃ဖက်ပေါ့နော်လူနာကလည်းကိုယ့်ရဲ့ဒီကိုဘာယောဂါလေးတွေဖြစ်တယ်ဘာဆေးလေးတွေတောက်တယ်စသဖြင့်အဲ့လိုတိတိကျကျပြောပေးနိုင်လေဆရာဝန်ဘက်ကလည်းကုသမှုဝန်ဆောင်မှုဟိုကုသမှုပေးရတာအကောင်းဆုံးဖြစ်လေစကားပြန်အနေနဲ့ကလည်းကိုယ့်ရဲ့ဒီဝန်ဆောင်မှုအနေနဲ့ဆောင်ရွက်ပေးရတာအရန်အဆင်ပြေတာပေါ့နော်အချိန်မလင့်ဘူး
ဟုတ်ဆိုတော့အခုအရာကြောင့်ပေါ့နော်ဒီ Gina ရဲ့ဒီ American Burmese Interpreters Association ကနေပြီးတော့မှအဲ့လိုမျိုးတည်တည်တဲ့အကြောင်းချက်ကလေးတွေကိုခေါင်းစဉ်မျိုးစုံနဲ့ဗီဒီယိုတိုလေးတွေစပြီးတော့တင်ပေးနေတာတွေ့ပါတယ်ဆိုတော့အဲ့လိုတင်ပေးဖြစ်တဲ့အကြောင်းကိုလည်းရှင်းပြပေးပါပါရှင့
်လုတ်ခဲတဲ့သက်တမ်းတစ်လျှောက်မှာပေါ့နော် ဒီလူနာလဲဒီလိုပြဿနာမျိုးဖြစ်တယ်နောက်လူနာလာလဲအလားတူပြဿနာပဲဖြစ်တော့ကိုယ့်ရဲ့စိတ်ထဲမှာတော့အော်ဒီလိုဘယ်လိုရှင်းပြရင်ကောင်းမလဲမသိဘူးလမ်းလမ်းမီတလောက်တော့ကိုရှင်းပြနေတာပေါ့เนาะဒါပေမဲ့ဒီလို Facebook ပေါ်မှာပေ့ချ်လောက်တာတို့ဒီဗီဒီယိုလောက်တာတို့စာရေးတာတို့လဲမလုပ်ဖြစ်ဘူးအဲ့လိုနေပဲတဖြည်းဖြည်းဖြစ်လာပြီးတော့ဒီအခုဟိုအောင်းရဲ့ ไอเดียป่ะเนาะဒီလုတ်ဖို့ကင်ဘတ်တယောက်ကဟိုဒီလိုမျိုးတွေဆိုရင်တော့အစဉ်ပြေမယ်ဟိုပေ့ချ်တစ်ခုလေးလောက်အောင်စိတ်ဝင်စားမှုရှိတာဆိုတော့အဲအဲ့ဒါဆိုလို့ရှိရင်တော့ကိုယ်လဲစိတ်ဝင်စားတယ်အားဖြစ်မယ်ဆိုပြီးတော့အကုန်လုံးอ่ะဟိုဖုလ်တိုင်းနေလဲလုပ်နေကြတယ်ဆိုတော့ကိုရိုးရဲ့အားလက်တဲ့အချိန်လေးတွေမှာပေါ့เนาะတက်နိုင်တဲ့လောက်ဒီဗီဒီယိုလေးတွေဟိုရိုက်စာလေးတွေရေးအက်
American Bidang Zuma Jinaga, Dizagabia, Lot, the Sun and Nishida, Koye, or the Dwayton Shidu Jia Nine Bono, Alumio Zagabia Winsamu, Lore the Rain in a Tika Pa, Yejis of Tita Denelo, a champion Jamalish.
Jama is a Gabian Nego, a Tombuva, say on Sagan, the Akamego Bivare, Da Uberi Yale, do not Yaw Yap and Gwen Wopchede. Now the Kua, the Jamaro Jama is a Gabian Piposura. တဲ့နန်းနေအများကြီးတက်ရတယ်စာရီအများကြီးတက်ရတယ်စာမွေးတွေဖြည့်ရတယ်စာမွေးတွေအောင်ပြီးဆိုတော့မှသူတို့ကဒါကတော့ဖြင့် ပြောတဲ့အတိုင်းကိုလည်းလူနာကိုဘာဘာပြန်ပေးရမယ်ဒါကျမတို့ရဲ့ဒီအလုပ်ပေါ့နော်ကိုရောရဲ့အလုပ်ကဒါပေါင်းကူတရားအနေနဲ့ဆိုတော့ဝန်ဆောင်မှုကပေးပါတယ်လူနာတွေဘက်ကမေးဖို့ပဲလိုတာပါအဲ့တော့ဆရာဝန်တွေကလည်းအရန်ရှင်းပြခြင်းပါတယ်အဲ့တော့မမေးရင်တို့မဖြေနိုင်ဘူးအဲ့ဒီအတွက်မေးပါအမနာပါနဲ့ကို့အခြေအနေကိုကိုတည်အောင်လုပ်ပါကို့ကျမ်းမာရေးကိုကိုဂယုစိုက်နိုင်အောင်ပေါ့နော်
ဆက်ကပြန့်ရဲ့အနေနဲ့ဒီကျင့်ဝတ်ကြောင့်အပေါ်ဖြစ်ဘာသာပြန်လို့မရတဲ့အတွက်တစ်ခါတလေမှာတည်တည်နဲ့အကြောင်းချက်တွေကိုအပြည့်အဝရှင်းပြခွင့်မရတာမျိုးကသူတို့အတွက်အဓိကစိန်ခေါ်မှုဖြစ်တယ်လို့ပြောပါရရှင်ကျွန်မဆုံးပြမော်ပါအမေရိကန်ပြည်ထောင်စုမှာယုံနေဆေးဥစည်းကဏ္ဍကိုသွားတယ်ဆိုရင်ဆက်ကပြန့်လို့လူတွေဘာတွေရှောင်းသင်းဆောင်သင့်ပါတယ်လဲဆိုတာကိုကျွန်မရေးဆိုင်ရာဆက် Abdul Martin Mingala Sound Wabi, Kabama Aominzo Nubina Shintu Pite, American Pok Sudo Tela Supa, Natana Sali, I had radio, Gida Su Chimin Bue to Sunia Kokuma, Sagatin Tiju Yuiche Kanhayabare, Dilomu Timbo Joja Drine, Nubina Logaga, Tujare Drinigo Suzi Biro, Maitana Jogatin Sabitara Shuzana Simashin.
Asha de Daga Tong with Azure, my name is Jizong Luthi Miazong, the Ridega de Upside, Brunai Nanganga Tong Mena, Abdul Martin, Mingla, Santua Gavari. 2 years in Nilan, a Tamia letter boy will say a judge in Barapsipari. At the thousand and eight, Tong Mena, Martina, Ashama, Mute Miratre, Seguinzia, a council in a better Upside, Lutama Kayaritua. 2 letter like this in Nigaro, Brunai Sultan being a 2 champion Pitu Yemima. Anisha Roxna is a Kali Pigpa. January last, Sally and it, and Ingrid Niga, Jimbari Mingla, Kana, Bimaro, throws an imaune, Bena Sari Bagawa, Muro, Ye, Lanrigo, Towin Modoyen, Dene Lele, Pio Pidurigo, no sekevari. January last, Setty and it, Jadari Nigriga, Blima, Pala Yetones, Silane, Letta Kevari. Mina Madinga, Sultan Beye, Dada Miridema, Seumia Yindu Pipio, Daya Jan, Lirima, Suino, Leumia Pipari. Kamiro being Jiga, go out a chance out on same window, Pipiro, Mina Martingaro, be a Yayago, second I need to read my child Umyonia, my Shirawa. Do I couldn't buy new to my poor ten shalagaro, time you read, then get a man in long and down when you go, Pagan Pitunet to light bar, some yellow Pipari. Goma Almiens or Nupinashin do Pit American Pop Asura Taylor Swiffer.
2024 iHeart Radio ကိတာဆုချီမြင်ပွဲအတွက်စုနေရာ၉ခုစကားတင်တစ်ကြိုရွေးချယ်ခံထားရပါတယ်။သူ့ရဲ့နောက်မှာတော့ Jelly Roll 21 Savage စုရှစ်စုစီအတွက်စကားတင်ရွေးခံထားရပြီးတော့ Olivia Rodrigo ကတော့စု၆စုအတွက်တစ်ကြိုရွေးခံထားရပါတယ်။iHeart Radio ဂီတာဆုချီမြင်ပွဲကတနေ့လုံးသူတို့ Radio Line တွေနဲ့သူတို့ရဲ့ Radio Application တွေမှာအဖွင့်ပေးရဆုံးသတင်းတွေဆိုတဲ့အဆိုတော်တွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်နေဆုဖြစ်ပါတယ်။ပေးသက်တွေကမဲပေးလို့ရပြီးတော့အကောင်းဆုံးသတင်းစာသာအကောင်းဆုံးဂီတာဗီဒီယိုအများဆုံးအားပေးဆုံးလူမှုပရိသတ်ရှိသူလူမှုကွန်ရက်ပေါ်မှာလူကြိုက်များသူဂီတာခီအကောင်းဆုံးဓာတ်ပုံဆရာတနေ့အတွင်းမှာ TikTok ပေါ်ကလူကြိုက်အများဆုံးသတင်းအကြိုက်ဆုံးဂီတာခီးစတိုင်တို့အပြင်စုအမျိုးသားတဲ့နှစ်ခုဖြစ်တဲ့ဖန်သားပြင်ဘောကအကြိုက်ဆုံးသချင်းအကြိုက်ဆုံးမိတ်ဆက်တေးအယ်ဘမ်တို့ဖြစ်ပါတယ် iheartradio.com/awards ရဲ့လိမ့်စာမှာစတင်ပြီးမဲပေးလို့ရပါတယ်မလ25ရက်နေ့ညတကောင်မတိုင်းမီ10မိနစ်ည7:59အထိဖွင့်ထားပေးမှာပါတင်တဲ့အတွက်စုခုနှမျိုးအစ်စ်ပါလာတာပါအစ်စ်ပါတဲ့ထဲမှာကိုရီးယား K-pop ဂီတာလည်းပါပြီးတော့ K-pop စုနဲ့ K-pop အကောင်ဆုံးတေးအကောင်ဆုံး K-pop အနုပညာရှင်တေးစုတို့ဖြစ်ပါတယ်တနည်းတာအကောင်ဆုံးတေးစုအတွက် Taylor Swift တေးစုထားတဲ့ Cruel Summer တခြင်းက Rihanna နဲ့ Selena Gomez နှစ်ယောက်တွေတေးစုတဲ့ Calm Down နောက်တော့ Metro Boomin Weekend နဲ့ 21 Savage တို့ရဲ့ Creeping ဆိုတဲ့တခြင်း Dua Lipa ရဲ့ Dance the Night ပြော Tracy Chapman တချင်ကိုပြန်ပြီးတော့တီးဆိုထားပြီးတော့ဆုလဲရထားဖြစ်တဲ့ Luke Combo ရဲ့ First Car နောက်ပြီးအဆိုရော Miley Cyrus ရဲ့ Flowers Kill Bill Morgan Wallen ရဲ့ Last Night Doja Cat ရဲ့ Paint the Town Red နဲ့ Olivia Rodrigo ရဲ့ Vampire ဆိုတဲ့တချင်တွေကိုစကားတင်ရေးထားပါတယ်ဆုပေးပွဲအခမ်းအနားကိုတော့ Los Angeles မြို့မှာတည်ရှိတဲ့ Dolby Theater ကနေပြီးတော့ April 1ရက်နေ့ည8:00မှာ Fox ရုပ်သံလိုင်းကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပြသမှာပါAmerican ပြည်အောင်စုတွင်မှာရှင်တော့ iHeart Radio Line တွင်နဲ့ online တွင်မှာရှင်တဲ့သူတို့ရဲ့ application ကနေပြီးတော့ဓာတ်ရိုက်နားဆင်လို့ရပါတယ်ရှင
်ထင်ပေါ်ကြားကြားသူတွေနဲ့အမှုပညာလောကကထူးခြားတဲ့သတင်းတွေကိုစုစည်းပြီးတော့မရေးသနာကျော်အစီအစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောက်သတင်းလောအစီအစဉ်ပါရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်အင်္ဂါမနက်ခင်းမှလည်းတစ်လက်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတစ်လက်ပြောပြပေးပါမယ်ရှင
်ဩစတြေးလျနိုင်ငံကပါလက်စတိုင်းကယ်ဆယ်ရေးအတွက်ထက်လောင်းရန်ပုံငွေကိုစိုင်းငံ့ထားမယ်လို့ဒီကနေ့ပဲပြောလိုက်ပါတယ်ကာဇာကမ်းမြောင်ဒေသမှာရွှေပြောင်းဒုက္ခသည်တွေကိုအကူအညီပေးနိုင်မှုအတွက်ရန်ပုံငွေထည့်ဝင်မှုကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတကာကိုတိုက်တွန်းခဲ့ပြီးနောက်နေမှာပဲအခုလိုကြေညာလိုက်တာပါကုလသမဂ္ဂကူညီကယ်ဆယ်အဖွဲ့ UNRWA အဖွဲ့ရဲ့ရန်ပုံငွေ60ရာခိုင်နှုန်းနီးပါးပါဝင်နေတဲ့အမေရိကန်ဩစတြေးလျဗြိတိန်ကနေဒါဖင်လန်ဂျာမနီအီတလီဂျပန်နယ်သာလန်နဲ့ဆွစ်ဇာလန်နိုင်ငံစတဲ့နိုင်ငံပေါင်း10နိုင်ငံကလည်းရန်ပုံငွေထောက်ပံ့မှုကိုစိုင်းငံ့ထားပါသေးတယ်လောင်နိုင်ငံမှာဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံသားကြီးဝင်ကြီးများအစည်းအဝေးမှာမြန်မာစစ်ကောင်စီရဲ့အကြီးအကဲအရာရှိတဦးဖြစ်တဲ့နိုင်ငံသားကြီးဝင်ကြီးဌာနအမြင့်တဲ့အတွင်းဝင်ဒေါ်မာလာတန်းထိုက်တက်ရောက်ခဲ့ပါတယ်။လောင်နိုင်ငံသားကြီးဝင်ကြီးကတော့မြန်မာနိုင်ငံနဲ့ပိုပြီးထိတွေ့ဆက်ဆံတာကမြန်မာနိုင်ငံအကြောင်းကိုပိုပြီးနားလည်နိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေသာမကပဲနိုင်ငံတကာအတိုင်းဝိုင်းကြမှာလဲတကယ်ပဂတိဖြစ်ပျက်နေတာတွေကိုတေချာနားလည်သဘောပေါက်လာမှာဖြစ်တယ်လို့ပြောပါတယ်။ဟန်နူဂျီမြို့သားညီညွတ်ရေးအစိုးရနိုင်ငံသားဝင်ကြီးဌာနဒုတိယဝန်ကြီးဦးမိုးစောဦးကတော့အခုလိုအာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးမှာမြန်မာစစ်ကောင်စီနိုင်ငံသားဝင်ကြီးဌာနအကြီးအကဲရရှိသူကိုဖိတ်ကြားခဲ့တာဟာအာဆီယံအဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်ကိုအလဲကျဥက္ကဋ္ဌလာအိုနိုင်ငံကချိုးဖောက်လိုက်တာလို့ဝေဖန်ပြောဆိုထားပါတယ်မြောက်ကိုရီးယားဟာရေတပ်နျူကလ িয়ার လက်နက်တပ်ဆင်မှုကိုအရှိန်မြင့်လှုပ်ဆောင်တဲ့အနေနဲ့ရင်းငုံသင်းမောကနေပစ်လွတ်တဲ့ Cruise Missile ဒုံးကျည်သစ် SLCM ကိုတနင်္လာနေ့ကနွေနေ့ကစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ဒါဟာတစ်ပတ်အတွင်းဒုတိယအကြိမ်ဖြစ်အဆင့်မြင့်တင်ထားတဲ့ Cruise Missile ဒုံးကျည်ကိုပစ်ခတ်နိုင်ခဲ့တာလည်းဖြစ်တယ်လို့နိုင်ငံပိုင်မီဒီယာကပါတယ်။ဒီ Cruise Missile ဒုံးကျည်သစ်စမ်းသပ်မှုကိုခေါင်းဆောင်ကင်ဂျွန်ကိုရိုင်းကြီးကြပ်ခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းတစ်ပတ်ကစမ်းသပ်ပစ်လွတ်ခဲ့တဲ့မဟာဗျူဟာမြောက် Cruise Missile ဒုံးကျည်အမျိုးအစားလည်းဖြစ်ပါတယ်။
ဒီနေ့ညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရေမှုကကိုစီတူနဲ့ကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခနော်လီစတီနိုနဲ့နက်ရှင်ကယ်လီတို့ဖြစ်ပါတယ်ကျွန်မကဆုမောမာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဗီအိုအေကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေ
This program has come to you from